The Voice of America in Burmese.
Minglama ne kin ma sha. Washington ne ro VW American tan ga ni 2020 April 24 ye. Taw tan ne manak kin season dwe go Myanmar Samrajin manak 6 na yi ga ni 9 na yi thi. Line no meter 24 40 ne 51. Line meter 190 ro ga ni thau nwen pe ni ba bi.ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကမ္ဘာတစ်လောမှာကိုရိုနာဗိုင်းရပ်စ်ရောဂါအခုဆက်ခံရသူပေါင်း2,300,000လောက်ရှိနေပြီးသေဆုံးရသူက1,900,000လောက်ရှိနေတယ်လို့ကျက်သပရီးနဲ့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ American ပြည်တော်စုမှာတော့လက်ရှိဖြစ်နေတဲ့ဒီကာယောဂါကူးစက်မှုရော့ကျသွားရင်တော့နောက်တစ်ချက်ထပ်ပြီးတော့ကူးစက်မှုတွေဖြစ်လာနိုင်တဲ့ဆိုတဲ့အထောက်အထားတွေရှိနေတဲ့အတွက်နောက်ထပ်ဒီယောဂါပိုးတိုက်ဖြတ်နှိမ်နှင်းဖို့ American စစ်တပ်ကတာဝန်ရှိသူတွေစီစဉ်နေကြပါတယ်။ American မှာဆောင်းဥပောက်စပြီးအေးတဲ့ September October လတွေကျရင် COVID-19 ယောဂါနောက်တစ်ခေါက်ပြန်ပြီးဖြစ်လာနိုင်တယ်လို့ကူးစက်ယောဂါကျွမ်းကျင်သူတွေကလည်းအစောပိုင်းသတင်းပတ်တွေကလည်းသတိပေးနေကြတာပါ။ဒီကိစ္စကိုဘယ်လိုလုပ်ကြမလဲဆိုတာဆွေးနွေးတိုင်ပင်နေတယ်လို့ American လေတဲ့ဦးစီးချုပ်ဗိုလ်ချုပ်ကြီး Dave Goffin ကသတင်းတောက်တွေကိုဗိုလ်တဖူးနေမှာပြောပါတယ်။ American ပြည်တော်စုဟာကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းအမြင့်ဆုံးရှိနေတဲ့နိုင်ငံဖြစ်ပြီးလက်ရှိကူးစက်မှုပေါင်း8,000ကျော်နဲ့တည်ဆုံးသူပေါင်း48,000ကျော်ရှိနေတာပါ။ဒီရောဂါကူးစက်မှုကြောင့်စီးပွားရေးပေါ်ရိုက်ခတ်မှုတွေလည်းတစ်နှစ်တခြားတိုးလာနေပြီးအခုဆိုရင် American ပြည်ထောင်စုမှာအလုပ်လက်မဲ့ဥယျာဉ်ဟာ26တန်းကျော်လာပြီလို့အလုပ်သမားဝန်ကြီးဌာနကကျက်သပရီးနေမှာထုတ်ပြန်ပါတယ်။ဂျာမနီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာယရောဂါအဆိုင်အချက်မှတ်ထားတဲ့ကန့်သတ်တားမြစ်မှုတွေအတွက်ပြေလျှော့ပေးမှုဟာတချို့ဒေတာတွေအတွက်တိတ်ကိုမြန်နေတယ်လို့ဂျာမနီလွှတ်တော်အမတ်တွေကိုဝန်ကြီးချုပ်အန်ဂလာမာကယ်ကသတိပေးလိုက်ပါတယ်။ဒါဟာဂျာမနီနိုင်ငံရဲ့ဒီယောဂါဆိုင်ရာထိန်းချုပ်မှုအခြေအနေကောင်းလာနေတာကိုနောက်ပြန်သွားစေမယ့်အန္တရာယ်ရှိတယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကဒေတာဆိုင်ရာအုပ်ချုပ်ရေးမှုတွေနဲ့ဆွေးနွေးပြီးအသေးစားစီးပွားရေးလုပ်ငန်းတချို့ပြန်ပြီးဖွင့်ပေးတာအပါအဝင်နိုင်ငံတွင်းကန့်သတ်မှုတချို့ကိုပြေလျှော့ပေးဖို့ဆုံးဖြတ်ခဲ့တာကိုလုံးဝထောက်ခံကြောင်းဒါပေမဲ့ဒီလိုဖြည့်လျှော့ပေးတဲ့နေရာမှာတချို့ဒေသတွေရဲ့လုပ်ရက်အတွက်သူစိတ်ပူကြောင်းဝန်ကြီးချုပ်ကတက်တပရင်းနဲ့ဂျာမနီအောက်လွှတ်တော်မှာပြောကြတဲ့မင်ကွန်းမှာထည့်သွင်းပြောပါတယ်။ဂျာမနီမှာအခုချိန်ဟာဒီကာယောဂါအတွက်နောက်ဆုံးအဆင့်ကိုရောက်နေတာမဟုတ်ကြောင်းနဲ့အခုမှဒီကာယောဂါအစပိုင်းအနေထားမှာပဲရှိနေသေးတယ်လို့လည်းပြောပါတယ်။ဂျာမနီမှာဒီယောဂါဖြစ်ပွားမှုအစောပိုင်းအချိန်တုန်းကထိန်းချုပ်မှုမှာအောင်မြင်တာကြောင့်နိုင်ငံကျန်းမာရေးစောင့်ရှောက်မှုစနစ်ကိုပိုးပြီးကောင်းအောင်လုပ်ဖို့အတွက်အချိန်ရခဲ့တာဖြစ်ပြီးဖြေလျှော့မှုကိုတိတ်မြန်မြန်ဆန်ဆန်လုပ်မယ်ဆိုရင်တော့အခြေအနေပြန်ပြီးဆိုးလာနိုင်တယ်လို့သတိပေးလိုက်တာပါ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့ကိုရိုနာဗိုင်းရပ်စ်ကမ္ဘာကာယရောဂါဆိုင်ရာကင်တွယ်ဆောင်ရွက်ပုံကိုကြည့်ရင်ဒီအဖွဲ့ကြီးဟာအခြေခံကစပြီးပြုပြင်ပြောင်းလဲဖို့လိုနေပြီလို့ American နိုင်ငံချိုင်းဝန်ကြီး Mike Pompeo ကပြောကြားလိုက်တယ်လို့ဒီအဖွဲ့အတွက်အလှူငွေအများဆုံးထည့်ဝင်နေတဲ့ American ပြည်ထောင်စုကရန်ကုန်ငွေဘရော့မှပြန်ပြီးချမပေးပဲနေတာမျိုးဖြစ်လာနိုင်တယ်လို့လည်းပြောပါတယ်WHO ကို2009ခုနှစ်မှာပြန်ပြီးဖွဲ့စည်းခဲ့တာဖြစ်ပြီးဒီဖွဲ့မှာအားအနေချက်တွေတွေ့ရတာဟာအခုချိန်ပထမဆုံးချိန်မဟုတ်ကြောင်းနဲ့ဒီဖွဲ့နဲ့ပတ်သက်ပြီးတည်တည်ချာချာပြန်ပြီးဆန်းစစ်ဖို့လိုမယ်လို့ထင်ကြောင်းလဲဝန်ကြီးပွန်ပီယိုကပြောပါတယ်ဒီဖွဲ့ကြီးဟာတရုတ်တွေဦးစားပေးပြီးလက်ရှိဖြစ်ပေါ်နေတဲ့ကာယရောဂါနဲ့ပတ်သက်တဲ့တရုတ်ရဲ့အချက်အလက်မှားတွေကိုထောက်ခံပံ့ပိုးပေးနေတယ်လို့ American သမ္မတ Donald Trump ကဆွဆွဲပြီး WHO ကိုပေးနေတဲ့ရန်ပုံငွေတွေကိုပြီးခဲ့တဲ့သတင်းပတ်တည်းမှာပဲရက်ဆိုင်ထားခဲ့တာဖြစ်ပါတယ်။ WHO ရဲ့ခေါင်းဆောင်ပိုင်းအပြောင်းလဲလုပ်ဖို့သူမကန့်ကွက်တဲ့အပြင် WHO မှာအပြောင်းလဲတွေအသေးချာလုပ်ဖို့လိုနေတယ်လို့လည်းဝန်ကြီးပွန်ပီယိုကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါဖြစ်ပွားနေခြင်းမှာကာကွယ်ဆေးထိုးတဲ့လုပ်ငန်းတွေကိုရက်ဆိုင်ထားရတာကြောင့်ထိရောက်တဲ့ကာကွယ်ဆေးတွေနဲ့ကာကွယ်နိုင်တဲ့ရောဂါတွေဖြစ်ပွားလာမှာကိုစိုးရိမ်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးလိုက်ပါတယ်။ပိုလီယိုနဲ့ဝက်သက်ရောဂါတွေလိုကာဝယ်ဆေးထိုးပြီးတားဆီးနိုင်တဲ့ရောဂါမျိုးတွေအတွက်အခုဒီကာယောဂါအရေးပေါ်အခြေအနေကြောင့်ကာဝယ်ဆေးထိုးပြီးတဲ့အဆီဇင်တွေအတွက်အဆင်မပြေဖြစ်နေရတယ်လို့လည်း WHO ကပြောပါတယ်။မနစ်ကဝက်သက်ရောဂါဖြစ်ပွားပြီးသေဆုံးရသူ6,000ကျော်ရှိတဲ့ကွန်ဂိုလိုနိုင်ငံမျိုးအတွက်အခုချိန်မှာဒီကာဝယ်ဆေးထိုးပြီးတဲ့လုပ်ငန်းတွေလုပ်ပေးနိုင်ဖို့တိတ်ပြီးအရေးကြီးတာကိုထင်ရှားစေတယ်လို့လည်းပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါအတွက်အပြင်းထန်ရုန်းကန်နေကြတဲ့ကျန်းမာရေးစနစ်တွေအတွက်ဒီလိုယောဂါမျိုးတွေရဒန်ကိုပါထပ်ပြီးခံရရင်ပိုးပြီးမနိုင်မနှင်းတွေဖြစ်လာနိုင်တယ်လို့လည်းသတိပေးလိုက်တာပါ။ပါရှန်ပင်လယ်ခွေထဲမှာအီရန်သင်္ဘောတွေကိုအမေရိကန်စစ်သင်္ဘောတွေကချင်းချောက်လာရင်ဖျက်ဆီးပစ်ဖို့အတွက်အီရန်တော်လှန်ရေးအစောင့်တပ်အကြီးအကဲဗိုလ်မှူးကြီးဟိုဆိုင်ဆလာမီကက စတဲ့ပြည်နယ်မှာပြောကြလိုက်ပါတယ်။ပင်လယ်ကွက်ဒေသမှာမကြသေးခင်ကနှစ်နိုင်ငံသင်းမော်တွေထိတဲ့ရင်ဆိုင်မှုဖြစ်ပွားခဲ့တဲ့နောက်အီရန်သင်းမော်တွေကိုအခြေအနေရစီးတိုက်ခိုက်ခွင့်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမိန့်ချပေးခဲ့ပြီးတဲ့နောက်ကျမှပဲအီရန်ဘက်ကအခုလိုသတိပေးလိုက်တာပါ။ဒီပင်လယ်ကွက်ဒေသရင်းမှာအီရန်ရဲ့စစ်ဖက်ဆိုင်ရာဒါမှမဟုတ်စစ်ဖက်နဲ့မပတ်သက်တဲ့သင်းမော်တွေရဲ့လုံခြုံရေးကိုချင်းချောက်လာမယ်ဆိုရင်အမေရိကန်ရဲ့ဘယ်အကြမ်းဖက်တပ်ဖွဲ့ကိုမဆိုဖျက်ဆီးချေမှုန်းဖို့အီရန်ရေတပ်ကိုအမိန့်ပေးထားတယ်လို့ဘုံမုံကြီးဆလာမီကအီရန်ရုပ်သံမှာပြောတာပါ။ဒါအပြင်ပင်လယ်ကွက်ဒေသလုံခြုံရေးဟာအီရန်ရဲ့မဟာဗျူဟာဆိုင်ရာဦးစားပေးလုပ်ငန်းတစ်စိတ်တစ်ပိုင်းဖြစ်ကြောင်းလည်းပြောပါတယ်။တကယ်လို့ဒီပင်လယ်ပြင်ထဲမှာအမေရိကန်သင်းမော်တွေကိုအီရန်ဘက်ကအနှောက်ယှက်ဟန်တားမှုလုပ်လာရင်အီရန်စစ်သင်းမော်မှန်များကိုဖျက်ဆီးပစ်ဖို့အမေရိကန်ရေတပ်ကိုသူအမိန့်ပေးခဲ့တယ်လို့သမ္မတထရမ့်ကဗုဒ္ဓဖူးနေ့မှာပဲ Twitter မှာရေးခဲ့တာဖြစ်ပါတယ်။အခုလိုအီရန်နဲ့အမေရိကန်ကြားမကြသေးခင်ကဖြစ်ပွားခဲ့တဲ့တင်းမာမှုတွေနဲ့ပတ်သက်ပြီးအီရန်ကအမေရိကန်အကျိုးစီးပွားဆိုင်ရာကိုယ်စားလှယ်ဖြစ်တဲ့ဆွစ်ဇာလန်သမ္မတကြီးကိုအီရန်နိုင်ငံခြားရေးဌာနကကြေညာပြီးနေမှာပဲဆင့်ခေါ်ခဲ့တာပါ။
ဒီ American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.33 ညဘိုင်းလိုမီတာ40 kHz 9.33 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ရမ်းမထမသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံကပြည်ပကဖြစ်နေတဲ့ဒေသတွေမှာ2020ပြည့်နှစ်အစောပိုင်းကာလတွေအတွင်းကလေးသူငယ်တွေထိခိုက်သေဆုံးမှု၆ကမန်းလိလိများပြားလာနေတဲ့အတွက်အပြစ်ခတ်ရစဲကြဖို့ကုလသမဂ္ဂအတွင်းရုံးမှူးချုပ်ရဲ့ကလေးသူငယ်များနဲ့လက်နက်ကိုင်ပြည်ပကများဆိုင်ရာအထူးကိုယ်စားလှယ် Virginia Gambar ကတောင်းဆိုလိုက်ပါတယ်။ကလေးငယ်တွေကိုအကာအကွယ်ပေးနိုင်မယ့်အစီအစဉ်တွေကိုအရေးကြီးဆောင်ရွက်ပြီးအပြစ်ခတ်ရစဲကြဖို့လိုအပ်ကြောင်းလည်းတစ်ဆက်တည်းတောင်းဆိုလိုက်ပါတယ်။အချက်အလက်တွေကိုကောက်ယူနေစေဖြစ်ပေမဲ့လည်းအခုချိန်ထိတည်ဆုံကုလက်အင်ကချူတက်သွားကြတဲ့ကလေးတွေရဲ့အရေးအတွက်ဟာမနစ်2019ခုနှစ်ကဖြစ်ခဲ့တဲ့အရေးအတွက်တဲ့ထပ်ဝက်ကြောင်းနေပြီလို့ဆိုပါရတယ်။ဒါဟာ2018ခုနှစ်ကအရေးအတွက်တဲ့တိတိတသာတူလာခြင်းဖြစ်တယ်လို့ဆိုပါရတယ်။မြမတက်မတော်နဲ့ EE Rakhine လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေဖြစ်ပွားနေတဲ့ Rakhine နဲ့ချစ်ပြည်နယ်တွေမှာလေကြောင်းတိုက်ခိုက်မှုမြို့မြိုင်းမိုင်းနဲ့တခြားပေါက်ကွဲရေးပစ္စည်းတွေကြောင့်တည်ဆုံကိုယ်လည်းအင်္ဂါချုပ်တဲ့ကုန်တဲ့ကလေးသင်ငယ်အရေးအတွက်ဟာလုံခဲ့တဲ့လအတွင်းတိတိတသာများပြားလာတယ်လို့ဆိုပါတယ်။ကမ္ဘာတဝန်း COVID-19 ကာယရောဂါနဲ့ရင်ဆိုင်နေရတာကြောင့်လက်နက်ကိုင်ပဋိပက္ခတွေအားလုံးရပ်တန့်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့တောင်းဆိုချက်နဲ့အညီမြန်မာနိုင်ငံမှာရှိတဲ့လက်နက်ကိုင်အဖွဲ့အစည်းအားလုံးကလည်းတိုက်ပွဲတွေရပ်တန့်ကြဖို့တောင်းဆိုလိုကြောင်းမြန်မာနိုင်ငံကအပြစ်ခတ်ရစဲဖို့ပြောထားတဲ့အဖွဲ့အစည်းတွေရဲ့ညင်ညာချက်ကိုကြိုဆိုကြောင်းအထူးကိုယ်စားလှယ် Virginia Gambar က April 23ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ညင်ညာချက်မှာထည့်သွင်းဖော်ပြထားပါတယ်ခင်ဗျ။ထိုင်းနိုင်ငံကမြန်မာ၊မလေးရှား၊ကမ္ဘောဒီးယား၊လာအိုနဲ့အင်ဒိုနီးရှားနိုင်ငံတွေကို COVID-19 ကပ်ရောဂါအနေနဲ့မြင့်မားတဲ့နိုင်ငံတွေစီးရင်မှာထပ်တိုးထည့်သွင်းလိုက်ပါတယ်။အဲ့ဒီနိုင်ငံတွေမှာ COVID-19 ရောဂါဖြစ်ပွားမှုပိုတိုးလာနေတဲ့အကြောင်းကိုထိုင်းဒုတိယဝန်ကြီးချုပ်နဲ့လူထုကြမ်းမာရေးဝန်ကြီးအန်နူတင်ချာဗရီရာကူကလက်မှတ်ရေးထိုးထားပြီးထိုင်းလူထုကြမ်းမာရေးဝန်ကြီးဌာနက AB22 ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ကြေညာခဲ့ကြောင်း The Nation သတင်းစာကပြောပါတယ်။ထိုင်းအာဏာပိုင်တွေအကြားယောဂထိန်းချုပ်ကာကွယ်ရေးဆိုင်ရာဆောင်ရွက်ချက်တွေကိုအရှိန်ဟုန်မြင့်လုံဆောင်နိုင်ဖို့ကုသယောဂဆိုင်ရာအဥပဒေအရအဲ့ဒီ၅နိုင်ငံကိုကပ်ယောဂအနေနဲ့များတဲ့နိုင်ငံတွေစီးရင်မှထည့်သွင်းလိုက်တာပါပြီးခဲ့တဲ့မလာတုန်းကလည်းဟောင်ကောင်မကာအိုတရုတ်တောင်ကိုရီးယားအီတလီနဲ့အီရန်နိုင်ငံတို့ကို COVID-19 ကပ်ယောဂအနေနဲ့မြင့်မားတဲ့စီးရင်မှထိုင်းနိုင်ငံကထည့်သွင်းခဲ့ပါတယ်ခင်ဗျာCOVID-19 ကုသယောဂတိုက်ဖျက်ရေးနဲ့ကုသယောဂကြောင့်ဖြစ်ပေါ်လာနိုင်တဲ့လူမှုစီးပွားပြဿနာတွေကိုရင်ဆိုင်ဖြေရှင်းနိုင်ဖို့အတွက် American Bidan Sun and ASEAN အဖွဲ့ဝင်နိုင်ငံတွေအကြား US ASEAN Health Future Initiative American ASEAN အနာဂတ်ကျန်းမာရေးအစီအစဉ်ကိုစတင်မှာဖြစ်တယ်လို့ American နိုင်ငံရဲ့ဝန်ကြီး Mike Pompeo ကပြောပါတယ်။ American နိုင်ငံနဲ့ ASEAN အဖွဲ့ဝင်နိုင်ငံတွေကနိုင်ငံရဲ့ဝန်ကြီးတွေရဲ့ Video Conferencing အထူးစီဝေးကို April 22ရက်နေ့ကပြုလုပ်ပြီးမှဝန်ကြီး Pompeo ကအခုလိုညင်ညာချက်ထုတ်ပြန်ပြောကြားခဲ့တာပါ။ဒီစီစဉ်ရ American ပြည်ထောင်စုနဲ့ ASEAN အဖွဲ့တို့အကြားလက်ရှိဖူးပေါင်းဆောင်ရွက်နေတဲ့လူထုကျန်းမာရေးလုပ်ငန်းတွေကိုအခြေခံပြီးရေရှည်လက်တွဲအလုပ်လုပ်ကိုင်နိုင်မဲ့ရှစ်တောင်အရှာဒေသလူထုကျန်းမာရေးလုပ်ငန်းတွေပိုပြီးခိုင်မာလာစေဖို့အခြေခံအုတ်မြစ်ကိုချပေးတာဖြစ်တယ်လို့လည်းကြေညာချက်မှာပါရှိပါတယ်။ American နိုင်ငံဟာအရှိတောင်အရှာနိုင်ငံတွေ COVID-19 ရောဂါထိန်းချုပ်ရေးကြိုးပမ်းမှုအတွေ့ April 22ရက်နေ့အထိ American ဒေါ်လာ35,000,000ကျော်အထောက်ပံ့ပေးထားခဲ့ပြီး နောက်ထပ်လည်းရဲရဲရော်ရော်ထောက်ပံ့ကူညီသွားမယ်လို့ဝန်ကြီးပုံပြေကပြောပါရယ်။ဒါပြင်မြန်မာနိုင်ငံတွင်အကြမ်းဖက်မှုကိစ္စတွေကြောင့်အိုးအိမ်ဆုံးခွာရသူတွေအပါအဝင် Indo-Pacific ဒေသအတွင်းအကာအကွယ်မဲ့နေသူတွေအားလုံးကိုလိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့ဝန်ဆောင်မှုတွေပေးအပ်ဖို့တောင်းဆိုထားပြီးရိုဟင်ဂျာနဲ့တခြားနေရပ်ဆုံးခွာရသူတွေကိုအကူအညီပေးဖို့အတွက်လည်းကုလသမဂ္ဂအဖွဲ့နဲ့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေနဲ့အတူလက်တွဲအလုပ်လုပ်ဖို့အာဏာပိုင်တွေကိုတိုက်တွန်းကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ကမ္ဘာနိုင်ငံတွေကကိုဗစ် -19 ကာယရောဂါတားဆီးထိန်းချုပ်ရေးအာရုံစိုက်နေရတာကိုအခွင့်အကောင်းယူပြီးထိရောက်နိုင်ငံဟာတောင်တရုတ်ပင်လယ်ထဲရေပိုင်တဲ့ချက်တွေကိုတွန်းအားပေးလှုပ်ဆောင်နေတယ်လို့ American နိုင်ငံသားဝန်ကြီး Mike Pompeo ကပြောပါတယ်။ ABL 22ရက်နေ့ကပြုလုပ်တဲ့ American နဲ့ ASEAN အဖွဲ့ဝင်နိုင်ငံသားဝန်ကြီးတွေရဲ့အထူးအစည်းအဝေးမှာဝန်ကြီး Mike Pompeo ကအခုလိုပြောလိုက်တာပါ။တောင်တရုတ်ပင်လယ်ထဲတရုတ်ကပိုင်ဆိုင်တယ်လို့ကြေညာထားတဲ့နေမျိုးတွေကိုအာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဗီယက်နမ်၊ဘရူနိုင်း၊မလေးရှား၊ဖိလစ်ပိုင်နဲ့အင်ဒိုနီးရှားနိုင်ငံတို့ကလည်းပိုင်ဆိုင်တယ်လို့ကြေညာထားတာပါ။အဲ့ဒီဒေသအတွင်းရေတပ်သင်္ဘောတွေဆီလွတ်ထားတဲ့အမေရိကန်နိုင်ငံကလည်းတရုတ်တို့ရဲ့ကြေညာချက်ကိုလက်သင့်ခံခြင်းမရှိပါဘူး။ကာယရောဂါကိုအာယုံစိုက်နေရတာကိုအခွင့်ကောင်းယူပြီးမကြာသေးခင်ကာလအတွင်းတရုတ်နိုင်ငံကတောင်တရုတ်ပင်လယ်ထဲအငင်းပွားနေတဲ့ကျွန်းတွေမှာအုတ်ချုပ်ရေးနယ်မြေ District နာမည်တွေကိုတစ်ဖက်သက်ပေးခဲ့တယ်လို့ဗီယက်နမ်ငါးပန်းသင်္ဘောတစ်စင်းကိုလည်းနှမြုပ်ခဲ့ပြီးပင်လယ်ကြောက်တန်းတစ်ခုပေါ်မှာထိသုတေသနစကန်တွေတည်ဆောက်ခဲ့တယ်လို့ဝန်ကြီးပုံပီယိုကပြောပါတယ်။တောင်တရုတ်ပင်လယ်ထဲဂျီနန်နဲ့တဘာဝတောင်ကြီးဆူဆန်းရှာဖွေနေတဲ့ဒေသရင်းနိုင်ငံတွေကြောက်ရွံ့အောင်လဲတရုတ်နိုင်ငံကလက်နက်တပ်ဆင်ထားတဲ့သင်္ဘောတွေကိုချထားတယ်လို့သူကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်နေမှုပြဿနာကြောင့် American စီးပွားရေးလုပ်ငန်းအများစုရပ်ဆိုင်းသွားခဲ့လို့ပြီးခဲ့တဲ့သတင်းပတ်တဲ့အလုံးလက်မဲ့ခန်းစားခွင့်တောင်းခံသူနောက်ထပ်4.4တန်တိုးလာတယ်လို့ American အလုံးသမားဝန်ကြီးဌာနကသတင်းပရိနေကကြေညာခဲ့ပါတယ်။အခုလိုတိုးလာတာကြောင့်အမေရိကန်နိုင်ငံမှာတရိန်ငါးပတ်အတွင်းခန်းစားခွင့်တောင်းခံသူစုစုပေါင်း26တန်းခွဲရှိသွားပြီဖြစ်ပါတယ်။ဒါကြောင့်လာမယ့်တရိန်ပတ်အတွင်းစီးပွားရေးလုပ်ငန်းတချို့ကိုပြန်ဖွင့်နိုင်ဖို့ပြည်နယ်ရေးနီလန်းရှာဖွေနေကြရပါတယ်။ကာယောဂါကအမေရိကန်စီးပွားရေးကိုအကြီးအကျယ်ရပ်ခန့်နေတာကြောင့်နောက်လာမယ့်အပတ်တွေမှာလည်းအလုပ်ဆုံးရှုံးရသူတွေတန်းနဲ့ချပြီးအလုပ်လက်မဲ့ခန်းစားခွင့်တွေရှောက်ထားကြလိမ့်အောင်မယ်လို့ခန့်မှန်းရပါတယ်။1930စီးပွားပြတ်ကတ်ကြီးနောက်ပိုင်းအမေရိကန်နိုင်ငံမှာအလုပ်လက်မဲ့ဥယျာဉ်ဒီလောက်များတာမကြုံခဲ့ရပါဘူး။အခုအတိုင်းတရာအလုပ်လုပ်သူ6ဦးမှာတဦးနီးပါအလုပ်လက်မဲ့ဖြစ်လာနေတာပါခင်ဗျာ။ American ပြည်ထောင်စုတောင်ပိုင်း Oklahoma ပြည်နယ် Texas နဲ့ Louisiana ပြည်နယ်တွေမှာဗုဒ္ဓဟူးနေ့ကအင်အားပြည့်လေဆင်နှာမောင်းတိုက်ခတ်ခဲ့တာကြောင့်အနည်းဆုံးလူ6ဦးသေဆုံးခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ Texas ပြည်နယ် Houston မြို့နယ်မိုင်80လောက်ကွာက Onalaska မြို့မှာလေဆင်နှာမောင်းဝင်ရောက်ခဲ့တဲ့အတွက်အနည်းဆုံးလူ3ဦးသေဆုံးပြီး30လောက်ဒဏ်ရာရသွားတယ်လို့ Texas ပြည်နယ်ရှိပါရေးပေါ်အခြေအနေစီမံခန့်ခွဲရေးဌာနကတာဝန်ရှိသူတွေကပြောပါတယ်။ Oklahoma ပြည်နယ် Marshall County မှာလည်း2ဦးသေဆုံးပြီးနေရာအနှံ့အပျက်စီးတွေရှိခဲ့တယ်လို့လက်ရှိမိတွေပြတ်တောက်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ Louisiana ပြည်နယ်အနောက်လယ်ပိုင်း Woodward မြို့အနီးမှာတော့လေဆင်နှာမောင်းကြောင့်အမျိုးသမီး2ဦးသေဆုံးခဲ့ပါတယ်ခင်ဗျာ။တောက်ကြနေမနေ့ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်လို့ပြီးမှာတော့သတင်းလွှာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်နိုင်ပါပြီခင်ဗျာ
COVID-19 ကာယရောဂါဆိုင်ရာအကျပ်တဲအခြေအနေအကြောင်းကျန်းမာရေးနဲ့ပတ်သက်တဲ့နိုင်ငံတော်အစ်စ်မူဝါဒတွေကျွမ်းကျင်ကျန်းမာရေးဝန်ထမ်းအရင်းမြစ်တွေစီးပွားဆိုင်ရာအထောက်ပံ့တွေမှာလိုအပ်ချက်ကြီးကြီးမားမားရှိနေရဆိုတာပေါ်လွင်ခဲ့တဲ့ဆိုတဲ့အကြောင်းပြောပြမှာပါကျွန်တော်ဇော်ထပ်ပါအန်ဒီဆိုရလက်ထက်မှာကျမကြီးပညာရေးသုံးစည်းကိုရာဂိုင်းနှုံးနဲ့ထတ်တိုးသုံးဆွဲထားပြီးမြဲကျမကြီးလိုအပ်ချက်ကများလာလို့ဗန္ဓာရီကော်မရှင်ကထတ်တိုးသုံးဆွဲဖို့အတည်ပြုထားပါတယ်။ဒါကြောင့်သွတ်တော်ပြန်ဆရတာနဲ့ COVID-19 ရေပေါ်အသုံးစည်းအတွက်ပါဆွေးနွေးတော့ဖို့ရှိရလို့ပြည်အောင်စုလွှတ်တော်စီဝါရေးအကြံပေးဦးစောဖေဝင်းက VOA ကိုပြောပါဗျ။အချက်သေးတော
့အချက်သေးပါပဲ။သွတ်တော်လည်းပဲဆက်နိုင်တယ်လို့တော့တို့တော့မလို့ရတဲ့လို့ရှိပါလေအခုဆိုလို့ရှိရင် supply budget ကိုဗန္ဓာရေးကော်မရှင်ကနေပြီးတော့အတည်ပြုထားပြီးအဲ့ဒါသွတ်တော်ကနေပြီးတော့အားကြံပြီးတော့အတည်ပြုရမယ်ပေါ့နော်အဲ့တော့သွတ်တော်စီရင်ကြံလုပ်တဲ့အခါမှာလည်းအဲ့ဒီကိစ္စကတို့အတ္တရာအများကြီးရှိနေဆိုတော့ COVID အတွက်ကိုချက်ပြီးတော့ရေပေါ်ရမုံတွေတော့မျိုးချက်ပြီးတော့တို့ပြင်ဆင်လည်းပဲပြရမယ်အခြေအနေရှိပါလေ
ပီနရီရဲ့ကျမကြီးစောင့်ရှောက်မှုစနစ်ကမြို့ကြီးရွေချက်ဆိုင်ရင်ပိုအားနေပါတယ်ဒီလိုအခြေအနေမျိုးဆယ်စုနှစ်အများကြီးကြာပြီးမှအခုလို COVID-19 ရောဂါဖြစ်လာမှပေါ်လွင်လာရလို့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်
။ဒီအရဝမ်ဗိုင်းရပ်စ်အင်ဖက်ရှင်ကကျွန်တော်တို့အလတ်လုပ်လိုက်တာကျွန်တော်တို့ကဒါမှုတက်တာနဲ့ကြာလို့ပေါ့နော်။တို့တိုင်းကြီးမှာဒီလူသားလူမျိုးတွေအတွက်အဓိကပြင်ဆင်ရတော့မယ့်အချက်ဆိုရဲဟာကဒါကျွန်တော်တို့အကျိုးမြတ်လို့ပြောလို့ရတယ်။ဒါပေမဲ့ကျွန်တော်ကလူသားလူမျိုးရင်းကိုနိုင်ငံတော်ရဲ့အစိုးရရဲ့ budget ကနေဒီလိုမျိုးရမယ်ဘယ်လိုသုံးမလဲ budget sharing မှာကျွန်တော်က view ဆိုင်တယ်မတက်လာတဲ့နိုင်ငံအစိုးရတိုင်းဒီဟာကိုတည်ထားအောင်စိုက်တယ်ပဲ
ကချင်ပြည်နယ်ကဆရာဝန်တဦးဖြစ်တဲ့ဒေါက်တာအမ်ခွန်လာပြောသွားတာပါလိုအပ်ချက်တွေရှိနေပြီမဲ့အစိုးရရဲ့မြို့သားကျန်းမာရေးစီမံကိန်းတွေတိုးပြီးလှုပ်သွားနိုင်လိမ့်မယ်လို့ရှမ်းအစီပိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနမှဒေါက်တာမြင့်ကျော်ကပြောပါတယ်
ကျွန်တော်တို့ဒီမားနဲ့ရှင်မယ်ဆိုရင်ကျွန်တော်တို့ကကျန်းမာရေးကဏ္ဍလိုအပ်မှုငွေတွေရရှိပါတယ်ခင်ဗျာသို့တော်လည်းကျွန်တော်ကကိုဗစ်မဖြစ်ခင်ကလည်းနှစ်လိုက်ကျွန်တော်ကအခြေခံဆောက်အောင်ပိုင်းဆိုင်ရာရောကျန်းမာရေးဝန်ထမ်းအင်အားဒီမွေးထုတ်ပေးမှုရောအဲလူတိုင်းလလန်းပြီးတဲ့ကျန်းမာရေးဆောက်ရှောက်မှု Universal Health Coverage ကိုရောက်အောင်သွားနေတာဖြစ်တဲ့အတွက်အဲနိုင်ငံရဲ့တိုးတက်ဖို့ရှိမှုအခြေလေးကပြူရဒီဘဏ္ဍာငွေချထားနိုင်မှုအခြေလေးပေါ်မှာမူတည်ပြီးတော့ငွေကိုရှိပြီးသားပြည်မှန်ဒိန်းတွေပေါ်မှာအခြေခံတိုးမြင့်ဆောင်ရွက်သွားမယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျဟုတ
်2018-2019ဘဏ္ဍာနှစ်ပြည်အောင်စုစုစုပေါင်းအသုံးစရိတ်မှာပါဝင်တဲ့ရာခိုင်နှုန်းမှာစီမံကိန်းနဲ့ဘဏ္ဍာရေးက 23.38% နဲ့အများဆုံးဖြစ်ပြီးကာကွယ်ရေးက 13.19% ရှိပါတယ်ကျန်းမာရေးနဲ့အားကစားမှာတော့ 4.58% ရာခိုင်နှုန်းတုံ့ဆွဲထားတာတွေ့ရပါတယ်အစိုးရရဲ့စည်းရင်းအချက်အလက်တွေရဆိုရင်ကာဝေးရေးအသုံးစရိတ်ကဝင်ငွေရဲ့20ရာခိုင်နှုန်းတစ်ချိန်ကရှိခဲ့ဘူးတာပါငြိမ်းချမ်းရေးကြောင့်ပြည်တွင်းတိုက်ပွဲဆင်နွှဲနေရတဲ့ဆိုတဲ့တပ်မတော်ရဲ့ဘတ်ဂျက်တောင်းဆိုမှုတွေပေါ်မှာလည်းအစိုးရကပြန်သုံးသပ်ဖို့အကြံပြုတာလည်းရှိပါတယ
်ကျွန်တော်တို့ရဲ့လူသားလူမျိုးတွေကတပ်မတော်ရဲ့လူသားလူမျိုးတွေကအတူတူပဲအဲဒီဟာကိုသဘောပေါက်ဖို့ဆိုမှာအဲတော့ဒီဟာကိုတပ်မတော်ရဲ့ဘတ်ဂျက်တွေတော့ဘတ်ဂျက်တောင်းဆိုမှုတွေဘတ်ဂျက်ပေါ်မှာလို့ဒီလိုမျိုးရမုံမျိုးတွေအပေါ်မှာဒီအပေါ်မှာဆက်လို့စဉ်းစားဖြစ်ပြီဆိုကျွန်တော်တော့နေနဲ့အတက်ပြီးထိုက်တွန်းလို့တမတော်ဘူး
။ဒေါက်တာအမ်ခွန်လာပြောသွားတာပါ။ပြည်အောင်စုလွတ်တော်စီးပွားရေးအကြံပေးဦးစော်ဖေဝင်းကတော့အစိုးရအနေနဲ့အသုံးစရိတ်တွေပို့သုံးရမှာဖြစ်လို့ဝင်ငွေရရဲ့အပိုင်းကိုလည်းအားစိုက်လို့ဖို့အကြံပေးထားပါတယ်။ကာဝေးအသုံးစရိတ်အပေါ်မှာလည်းသူကအခုလိုဝေဖန်ထားတာပါ။အ
ဲ့ဒီမငြိမ်းချမ်းတာလည်းပဲအပိုင်းကပါတာပေါ့ဗျာ။တော့တပြီးတော့ဟိုအနာပိုင်းပုံပုံရတယ်ပဲကျွန်တော်ကပုံပုံဖြစ်တာလည်းပဲဒီကြောင်ပါတာပေါ့လွတ်တော့အနေနဲ့ရတယ်ပဲအဲ့ဒီတော့ဘယ်ဘတ်ဂျက်ဆိုရှိတယ်ဘာမှသိရောရှိတယ်ခွင့်ရှိပြီပေါ့နော်ဒါနဲ့ခွင့်ပြုရတဲ့သဘောမျိုးရှိတယ်အဲ့ဒါကြောင့်များနေတယ
်အခုလိုရေးကြည့်ရဲ့အချိန်မှာခွင့်ပြုထားရဲ့ထပ်တိုးကျန်းမာရေးအသုံးစရိတ်ထပ်ပို့ပြီးလိုနိုင်လို့အရေးပေါ်ထုတ်သုံးငွေကြေးအနေနဲ့နိုင်ငံတော်တမန်တော်ကခွင့်ပြုပေးဖို့ကိုလည်းစီးပွားရေးပညာရှင်တချို့ကအကြံပြုထားပါတယ်ကျွန်တော်ဇော်ထပ်ပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ
်ကျွန်မခွာညိုပါရှင်ကိုရိုနာဗိုင်းရပ်စ်ရှိမရှိနမူနာယူစစ်ဆေးချက်ဟာရာနှုန်းပြည့်မမှန်နိုင်တဲ့အကြောင်းယောဂပိုးစတင်ပြန့်ပွားခဲ့တဲ့ဝူဟန်မြို့ဒေသခံတယောက်ရဲ့အတွေ့အကြုံကိုပြောပြချင်ပါတယ်ရှင်ဟီရှီမင်းကအသက်52နှစ်ရှိပါပြီဖေဖော်ဝါရီလကတည်းကအသက်ရှူလို့မရအောင်ရင်ကျက်နေလို့ကိုရိုနာဗိုင်းရပ်စ်ရှိမရှိသုံးချိန်တိုင်တိုင်စစ်ဆေးခဲ့ပေမဲ့ယောဂပိုးကင်းစင်ကြောင်းအပြေသာထွက်ခဲ့တယ်လို့ဆိုပါတယ်တလားလောက်ကြာအောင်နေလို့မကောင်းဖြစ်နေတာနဲ့နောက်ထပ်စမ်းသပ်တဲ့အခါမှာသူ့မှာကိုရိုနာဗိုင်းရပ်စ်ရှိနေတယ်ဆိုတဲ့အဖြစ်ထွက်လာတဲ့အကြောင်းရိုက်တာသတင်းဌာနကဂလိုရီယာဆိုကရေးသားထားပါတယ်။ဓာတ်မှန်ရိုက်ကြည့်တဲ့အခါမှာသူ့ရဲ့အဆုတ်တစ်ခုလုံးအဖြူရောင်အကွက်တွေနဲ့ပြည့်နေပြီးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေရဲ့အဆုတ်ဓာတ်မှန်နဲ့တူနေတယ်လို့ဆိုပါတယ်။ဆရာဝန်တွေကသူ့ကို COVID-19 မဟုတ်ဘူးလို့ပြောပါတယ်။စစ်စစ်ချက်၃ချိန်စလုံးမှာလဲကိုရိုနာဗိုင်းရပ်စ်မရှိဘူးဆိုတဲ့အဖြေမှပဲထွက်ပေမဲ့သူကတော့ရင်ကျက်တဲ့ဝေဒနာကိုခံစားလာခဲ့ရတာဖေဖော်ဝါရီလကလေးကပါ Nucleic acid စမ်းသပ်မှုလက်ချောင်းထဲကအရေးကိုယူပြီးစမ်းသပ်မှုတွေဟာကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်စစ်တဲ့ပုံစံတွေဖြစ်ကြပါတယ်စစ်စစ်ချက်မှားခဲ့တာတွေကိုသူကစောရကမတက်ခဲ့ပါဘူးသူ့ရဲ့ဇနီးကလည်းနေကောင်းနေပါတယ
်ဆိုကနေမနေဘူးသော那非亲身体会我到处一检查
တီရောမလောက်ကိုကြောက်သွားပါတယ်ဒီခံစားချက်ကိုကိုယ်တိုင်မခံစားဘူးရင်ဘယ်လိုမျိုးလဲဆိုတာမသိနိုင်ပါဘူ
းဒီလိုဖြစ်တာကသူ့တယောက်တည်းတော့မဟုတ်ပါဘူးအလားတူစစ်စစ်ချက်အဖြစ်မှားတဲ့သူတွေရှိနေတာကြောင့်ကိုရိုနာဗိုင်းရပ်စ်ရှိမရှိစမ်းသပ်စစ်ဆေးမှုတွေရဲ့တိကျမှန်ကန်မှုအပေါ်မှာတော့စိုးရိမ်စိတ်တွေတိုးလာနေကြရတာပါဒါအပြင်တကယ်လို့စမ်းသပ်စစ်ဆေးမှုတွေကစိတ်မချရဘူးဆိုရင်ဒီဗိုင်းရပ်စ်ပိုတိုက်ဖျက်ရေးမှသာမကပဲကမ္ဘာစီးပွားရေးတစ်ခုလုံးရပ်တန့်နေတာကိုပြန်ပွင့်လာဖို့အတွက်ပါအဟန့်တားဖြစ်သွားစေနိုင်ပါတယ်။တလှကြော်ကြအောင်နေမကောင်းဖြစ်နေတဲ့အချိန်ဟီရှီမင်းတယောက်တရုတ်တိုင်းရင်းဆေးတွေတောက်ပေမဲ့တိတ်ပြီးတော့မသက်သာလာပါဘူး။မလ28ရက်နေ့မှာ၄ချိန်မြောက်အဖြစ်လေချောင်းထဲကအကြည့်ချွဲကိုထုတ်ယူစမ်းသပ်တော့လဲအဖြေကပိုးမရှိဘူးလို့သာပေါ်ပါတယ်။ဒါပေမဲ့သွေးစစ်ချက်မှာတော့ကိုရိုနာဗိုင်းရပ်စ်ရှိနေပြီဆိုတဲ့အဖြေထွက်လာပါတယ်
။就是我现在还有一点就是非常
ကျွန်တော်အသက်မတည်တာအရန်အံ့ဩစရာကောင်းတယ်လို့လူတွေကပြောကြပါတယ်။ကိုယ်စီကိုယ်တိုင်ဝယ်တော့ခဲ့တာပါ။ဘယ်စေးဦးမှလည်းမတက်ခဲ့ပါဘူး။ကျွန်တော်တောက်ခဲ့တဲ့ဆေးတွေကအာနိသင်မရှိခဲ့ရင်ကျွန်တော်တင်ပါပေါ့
ဝူဟန်ကျန်းမာရေးအာဏာပိုင်တွေကဒေသခံတွေကိုသွေးအတွင်းပြည်စည်းဝါပါဝင်မှုကိုစတင်စစ်ဆေးပေးနေပါပြီ။လက်ချောင်းတွေကအကြည့်ချွဲတွေကိုစစ်ဆေးရမှာတကယ်လို့ထုတ်ယူတဲ့နမူနာကတိတ်နေနေမယ်ဆိုရင်ဒါမှမဟုတ်ဗိုင်းရပ်ရှိတဲ့နေရာကိုနမူနာထုတ်ယူတဲ့အပြားလေးကအတိအကျရောက်မသွားဘူးဆိုရင်အဖြစ်မှန်မထွက်ဘူးလို့ကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကပြောကြပါတယ်။အခုတော့သူကယောဂကင်းစင်သွားပြီမဲ့ဗိုင်းရပ်စ်ကူးစက်ခံရတဲ့နောက်ဆက်တွဲဆိုးကျိုးတွေတော့အခုထိရှိနေတော့မယ်လို့ယုံကြည်နေပါတယ
်။ကိုယ့်ရဲ့ဆံဆံ就是趁着把老婆抱着。
ခဏခဏနေမကောင်းခြင်းသလိုဖြစ်ဖြစ်လာပါတယ်။တော်တော်စိတ်နှောက်ယှက်ဖြစ်ရပါတယ်။ဒါပေမဲ့ကျွန်တော်ကစိတ်မာပါတယ်။မနက်ပိုင်းဟင်းသီးဟင်းရွက်တွေသွားဝယ်ဖို့စပိန်နင်းတဲ့အခါနည်းနည်းနေထိုင်မကောင်းဖြစ်တယ်လို့ခံစားရရင်အိမ်ကိုလည်းပြန်သွားလိုက်ပါတယ်။ဒါမှလည်းကျွန်တော်အသက်ဆက်ရှင်နေဖို့လိုသေးတယ်လို့တွေးမိတဲ့အခါဒီလိုပဲအားတင်းပြီးလှုပ်ရှားရှိတာတွေကိုလုပ်နေရတာပါပဲ
။ဖေဖော်ဝါရီလအတွင်းတရုတ်ဆရာဝန်တွေရဲ့စစ်တမ်းကောက်ယူချက်တစ်ခုမှာလူနာ200ကိုစစ်ဆေးရမှာ30ရာခိုင်နှုန်းကယောဂပိုးမရှိဘူးဆိုတဲ့အဖြစ်အမှားကိုတွေ့ခဲ့ရတယ်လို့ဆိုပါတယ်။ခီရှီမင်းကလည်းသူ့လိုလူနာမျိုးဘယ်နှစ်ယောက်တောင်ရှိနေမလဲလို့မေးခွန်းထုတ်ပါတယ်ရှင်။ကျွန်မခွာညိုပါ
။ကမ္ဘာပူကျင်းစံချိန်တင်မြင့်တက်လာနေတာနဲ့ကိုဗစ် -19 ကယောဂပီးကြီးကလူသားတွေရဲ့လူမှုစီးပွားဘဝတွေကိုပိုပြီးဆိုးရွားစေလိမ့်မယ်အကြောင်းဒီကဘာနဲ့150ပြည့်ချိန်မှာကုလသမဂ္ဂအဖွဲ့အစည်းတစ်ခုကသတိပေးလိုက်ပါတယ်။ဂျနီဗာမြို့ကဒီဆာရှလိုင်းပီပူရဲ့သတင်းကိုပြောပြမှာပါခင်ဗျာ။လက်ရှိနှောင်းတိုင်းသာကမ္ဘာအပူချိန်ဆက်တိုးနေမယ်ဆိုရင်တော့လာမယ့်ဆယ်နှစ်မှာကမ္ဘာအပူချိန် 1.5 ဆယ်စီယက်အထိရင့်တက်သွားလိမ့်မယ်လို့ဂျနီဗာမြို့ခြေဆိုင်ကမ္ဘာမိုးလေဝသအဖွဲ့ WMO ကသတိပေးလိုက်ပါတယ်။ငါးနှစ်အတွင်းစိုက်ကင်တင်ဆက်တိုက်တက်နေတဲ့ဒီနှောင်းဟာတဖန်ပြောင်းလဲပြစ်လို့မရနိုင်တဲ့ပြစ်ထန်လုံခဲ့တဲ့ရာသီဥတုဖောက်ပြန်မှုတွေနဲ့ဥတုရာသီပြောင်းလဲမှုအန္တရာယ်စုကြိုးတွေကိုဖန်တီးလိမ့်မယ်လို့ WMO တာဝန်ရှိသူတွေကပြောပါတယ်။ COVID-19 ကြောင့်တည်ယူပို့ဆောင်ရေးရဆိုင်ထားရတာစက်ရုံတွေမလဲပတ်တာနဲ့စွန့်ရထုတ်လုပ်မှုတွေဖြတ်တောက်ထားတာတွေရှိလို့ဖလာဝေးတန်းဝေးထုတ်လုပ်မှု6ရာခိုင်နှုန်းလောက်ကျဆင်းသွားတယ်ဆိုပေမဲ့ဒီတဲ့ကောင်းကခဏပဲခံမှဖြစ်ပြီးလုပ်ငန်းတွေပြန်ပြီးလဲပတ်တဲ့အချိန်မှာတော့ဖလာဝေးတန်းဝေးထုတ်လုပ်မှုတစ်ချိန်တိုးပြန်မြင့်တက်သွားလိမ့်မယ်လို့ WMO ကပြောပါတယ်။အပူချိန်နဲ့အန္တရာယ်ရှိတဲ့ဓာတ်ပစ္စည်းတွေကိုလိမ့်လာတိုင်းတာနေရတဲ့တချို့ကိုအခုလောလောဆယ်လေယာဉ်တွေပြန်သားမှုမရှိလို့ရပ်တန့်နေတယ်လို့ WMO ရဲ့အတွင်းဝန်ချုပ် Patri Dallas ကပြောပါတယ်။
This current COVID crisis has led to decrease of some measurements.
လောလောဆယ်မှာ COVID အကျတဲရှိနေလို့တိုင်းတာရေးလုပ်ငန်းတချို့မလုပ်နိုင်တော့ဘူး။ဥပမာလေယာဉ်ကုမ္ပဏီတွေကတိုင်းတာတဲ့အလုပ်တွေလုပ်ပေးနေတာပါ။အခုလေယာဉ်ပြန်တန်းတာတွေနည်းသွားတော့တိုင်းတာနိုင်တဲ့အရေးအတွက်လည်းနည်းသွားလို့ရတ္တိဥတ္တခမန်းချက်အရေးအသွေးကိုထိခိုက်သွားပါတယ်လို့ပြောသွားတာပါ။ဥတုရာသီပြောင်းလဲမှုနဲ့ COVID ကျန်းမာရေးအကျတဲကြီးတစ်ခုစလုံးကိုစစ်မျက်နှာနှစ်ဖက်ဖွင့်တိုက်နေရတဲ့အချိန်မှာဥရယာတိပြောင်းလဲတာနဲ့ရှင်တွဲပေါ်ပေါက်လာတဲ့ပြဿနာအတိုင်းတာကကိုဗစ်ပြဿနာထက်အဆမတန်ပိုကြီးတယ်လို့ဒါလက်စ်ကပြောပါတယ်။ကာယောဂါနဲ့စီးပွားရေးအကျတဲကြောင့်ဖြစ်ရတဲ့အခက်အခဲတွေကဒုတဲ့ကြီးမားလာပေမဲ့ရေရှည်သွားမဲ့ပြဿနာတွေမဟုတ်လို့ဥရယာတိပြောင်းလဲတာနဲ့မတူဘူးလို့သူကပြောပါတယ်
။ If we are unable to mitigate climate change, we would see persistent
ဥရယာတိပြောင်းလဲနေတာကိုရောပေါအောင်မလုပ်နိုင်ဘူးဆိုရင်ဖြစ်ပြီးဖြစ်နေမဲ့ကျန်းမာရေးပြဿနာတွေအထူးသဖြင့်အငတ်ပြေးပြဿနာနဲ့တိုးပွားနေတဲ့ပြည်သူပြည်သားတွေကိုအစာရေစာလုံလုံလောက်လောက်မကျွေးနိုင်တဲ့ပြဿနာတွေကိုကြုံတွေ့ရပါလိမ့်မယ်။အဲ့ဒီပြဿနာတွေကနိုင်ငံတွေရဲ့စီးပွားရေးအပေါ်ကြီးကြီးမားမားထိခိုက်စေမှာပါလို့ပြောသွားတာပါ။ COVID-19 ကိုတိုက်ဖျက်နေတဲ့ခိုင်မာတဲ့စိတ်ပိုင်းဖြတ်မှုမျိုးနဲ့ရည်ညွှန်းမှုတွေကိုဥရုယာတိပြောင်းလဲမှုအရေးမှာလည်းပြသဖို့လိုပါတယ်လို့ဒါလက်စ်ကပြောပါတယ်။လူသားတွေရဲ့ဘဝပုံမကောင်းမွန်စေဖို့နဲ့လူကြမ်းရေးအတွက်ကမ္ဘာကြီးရဲ့ပင်လယ်မှာပဲနေနေဥရုယာတိပြောင်းလဲမှုတားဆီးရေးလူတိုင်းကဝိုင်းဝန်းပါဝင်ဆောင်ရွက်ကြရမှာပါ။ဒါဟာလက်ရှိနဲ့နောက်မျိုးဆက်တွေရဲ့အရေးပဲဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ရဲမထော်ပါ
ကိုရိုနာကပ်ဘေးကြောင့်လမ်းတစ်ပွဲမှာပိတ်မိနေတဲ့အီတလီနိုင်ငံက The Millennium ဆက်ကပ်အဖွဲ့မှ Thrace ဆန်တွေနဲ့အဖွဲ့သားအလုံးရပ်တည်ရေးအခက်အခဲဖြစ်နေတဲ့အကြောင်း AFP သတင်းဆောင်မကိုအခြေခံပြီးတော့ကျွန်မနောက်လောက်တင်ပြမှာပါ။အီတလီနိုင်ငံက The Millennium ဆက်ကပ်အဖွဲ့ဟာကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ပွဲမကရပဲဆိုဗိုနာမြို့ကကာယနာကွင်းထဲမှာစခန်းချနေရတာနားလာကြော်ပါပြီ။အီတလီနိုင်ငံမြောက်ပိုင်းလီဂူရီယန်ဒေသကန်ယူရာတစ်လျှောက်ဖျော်ဖြေဖို့စီစဉ်ထားပေမဲ့ကိုရိုနာကရောဂါရဲ့အကြောင်းတနိုင်ငံလုံးအတွာလာကန့်သတ်ချက်အရဒီမှာပိတ်မိနေတာပါ။ဒီဆက်ကအဖွဲ့ကတာပိုက်ကောင်းတွေတစ်ကလောက်တွေနဲ့မြင်းပုကလေးတွေလိုသရိတ်ဆန်တွေကိုတော့ခြံခတ်ပြီးတော့ထိန်းထားပါတယ်။ အဖွဲ့ညွှန်ကြားရေးမှူး Derek Coda Print ကအခြေအနေရပ်ကိုခုလိုရှင်းပြပါတယ်
။ Comelian attualmente bloccato a Savona ormai
Subanama ပြည်မီနေတာဖေဖော်ဝါရီလ20ရက်နေ့ကလေးရပါ။ဒီဆက်ကအဖွဲ့မှာလူက35ယောက်နဲ့တရိတ်ဆန်က40ရှိပါတယ်လို့သူကပြောသွားတာပါ။ကံရရန်တလျှောက်ဖြောပြေးကြမဲ့ဒီစက္ကပ်ဖွဲ့မှာချက်တူရေးရငန်းတွေအီယာမဥချိုကြီးတွေရှိတဲ့ကျွဲတွေအပါအဝင်တရိတ်ဆံမောင်40နဲ့စက္ကပ်ဖွဲ့ဝင်34ယောက်တို့လိုက်ပါလာတာဖြစ်ပြီးဒီမှာရက်ပိုင်းလောက်သာစကန်ချပြီးတော့ဖြောပြေးဖို့ရောက်လာတာပါ။ဒါပေမဲ့လည်းကပ်ဘေးကြောင့်ခင်းမဆက်နိုင်ဖြစ်နေကြတဲ့စက္ကပ်ဖွဲ့သားတွေဟာသရိတ်ဆန်အတွက်ဒေသခံအဖွဲ့စီရီပေးအပ်တဲ့အကူအညီကိုရယူနေရတာပါ
။မန်ဂျိုနို circa 200 kg di foraggio
သူတို့ကိုကျွေးရတဲ့အစားကတရက်ကို kilogram 100လောက်ရှိပါတယ်။ပန်းသီးတွေမုန်လာဥနေတွေလည်းပါပါတယ်။နောက်ပြီးတော့ဒီကောင်တွေကတနေ့ကိုရေးလီတာ1000လောက်တောက်ပါတယ်လို့ Derek ကပြောပါတယ်။ကျွန်းမသမားတွေကလည်းဆက်ကကားတွေကြားထဲမှာပဲတန်တိုင်းတွေထောင်းပြီးတော့လေ့ကျင့်နေရတာပါ။သရိတ်ဆန်တွေကိုကျွေးဖို့အသေးနံတွေဟင်းနီဟင်းရွက်တွေနဲ့အစာငါးတွေကိုတော့ဒေသခံတွေကအိတ်တွေနဲ့လာပြီးတော့လူဒန်းကြတာပါ။အ
နီမားတွေဒီဘင်
တရုံဒီချင်းနေမှာတော့သရိတ်ဆန်တွေကကျွန်တော်တို့အတွက်ပြဿနာဖြစ်လာပါတယ်။ခက်တာကသူတို့ကကျွန်တော်တို့နဲ့သက်လုံအတူနေလာတဲ့မိတ်ဆွေတငယ်ချင်းတွေပါ။သူတို့အတွက်အကောင်းဆုံးလုပ်ပေးပေမဲ့လည်းကြောင်တွေလိုမျိုးကျွန်တော်တို့စားပြီးသားအကြံတွေချချွေးလို့မဖြစ်ဘူးလေလို့ Derek ကအရှင်းပြပါတယ်။ Millennium ဆက်ကအဖွဲ့ကိုအကူအညီပေးနေတဲ့အထက်မှာဆက်ကယုံနယ်မှာသရိတ်ဆန်တွေကိုအသုံးချနေတဲ့အပေါ်ဆန့်ကျင်ကပ်ကွက်နေတဲ့ ENPA အဖွဲ့လည်းပါဝင်ပါတယ်။
e quindi anche muoverci per noi non potendo lavorare visto che l'attività di
sport အခြေအနေအားလုံးကောင်းသောလို့ပုံမှန်အတိုင်းပြတ်ဖြစ်သွားတဲ့အခါဆက်ကပြန်ကနိုင်မယ်ဆိုရင်တော့မှအိမ်ထဲမှာတီချခွဲပြီးနေနေခဲ့ရတဲ့လူတွေနေနဲ့ကျွန်တော်တို့ဆက်ကပွဲအပေါ်ဘယ်လိုမြင်မလဲဆိုတာမသိဘူးလေကျွန်တော်တို့အလုံးနဲ့ပတ်သက်ပြီးတော့လူတွေရဲ့စိတ်ထဲမှာအပြောင်းလဲနေနေရှိလာမယ်လို့တော့ထင်ပါတယ်လို့ Derek ကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ဟာတော်ရင်သရိုက်ဆန်တွေစီကစတင်ကိုဆက်လာတယ်လို့ယုံကြည်ထားကြတဲ့အတွက်ဆက်ကပွဲတွေမှာအသုံးတော်ခံနေကြတဲ့သရိုက်ဆန်တွေအပေါ်လူတွေအမြင်ပြောင်းသွားမှာကိုလည်းဆက်ကအဖွဲ့ညွှန်ကြားရေးမှူးဒရစ်ကဆိုရင်းနေတာလည်းဖြစ်ပါလိမ့်ရှင်။ဒီမှာနောက်လာပါ
။တခုဆက်လက်ပြီးနိုင်ငံတကာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းရေးသားချက်တချို့ကိုမူရင်းအပေါ်မပြတ်ထုတ်လုပ်တင်ပြလိုပါရယ်။ကြောက်ဖြူဒေသအပေါ်တရုတ်ဖလွန်မှုဆိုတဲ့ခေါင်းစဉ်နဲ့ရာချီလင်းနဲ့အလန်ယန်တို့ရေးသားတဲ့သုံးစားချက်ကို rebla.com မှာဖော်ပြပါရယ်။တရုတ်ဟာနယ်မြေပေါ်ကျစူမူရေးမဟာဗျူဟာကိုစီးပွားရေးကိုလွတ်ပြီးBRI ခေါ်ကပလန်စီမံကိန်းကိုစတင်ရင်းကစလို့ဒီစီမံကိန်းဟာကပလူအဖိုင်ဝန်အတွက်အကျိုးရှိစေတဲ့လုပ်ရအဖြစ်တရုတ်မီဒီယာတွေကချီကျူးထောက်ပံ့ပြုခဲ့ကြပေမဲ့နိုင်ငံတကာမီဒီယာတွေထဲမှာတော့ဒီစီမံကိန်းရဲ့ဆိုးဖြစ်တွေကိုအသေးစိတ်ဖော်ပြတုံ့ဆက်နေကြတယ်လို့စတင်ရေးသားပါတယ်အစောပိုင်းမှာဒီမိုကရေစီအစဉ်ကူးပြောင်းလာပြီးတဲ့နောက်ဒီစီမံကိန်းကြောင့်နိနာဆုံဆုံရမယ့်ဒေသခံတွေကန့်ကွက်ခဲ့တာသူတို့အခွင့်အရေးတက်တောင်းဆိုခဲ့တာတွေရှိခဲ့ပေမဲ့မထီရောက်ခဲ့ပါဘူး2019မှာတော့တရုတ်ဝင်ခွင့်ပြုချက်အရစန္ဒပြတောင်းဆိုမှုတွေပြုလုပ်ကြပြီးဝေဖန်သုံးစားချက်တွေဟာနည်းနည်းလျော့နယ်သွားခဲ့ပါတယ်တရုတ်လုပ်ငန်းတွေကြောင့်ကြည်ရွာမှာစာသင်ကျောင်းတွေစီပီကန်တွေဒေသခံတွေကိုလေ့ကျင့်ပေးမှုတွေရေနဲ့လျှက်စစ်ရရှိလာတယ်လို့ပုံပြီးရေးသားလာကြပါတဲ့ဒါပေမဲ့ဒါတွေအများစုဟာရှင်းဟွာနဲ့ Global Time တို့တရုတ်နိုင်ငံပိုင်းမီဒီယာတွေရေးသားချက်တွေသာဖြစ်တယ်သိကိုတစ်ဖက်ဆောင်နေနိုင်လို့လည်းလို့လည်းရေးထားပါတယ်လက်တွေ့မှာတော့ဒေသခံတွေငါဖန်ခွင့်ရတဲ့ရေပြင်ဖိဖိသာသာကျုံသွားပြီးတရုတ်စီမံကိန်းအတွက်မြေတူးဖော်မှုကြောင့်သဘာဝပတ်ဝန်းကျင်ထိခိုက်တာတွေပုံများလာတယ်လို့ဆိုရတယ်။မဒေးကျွန်းမှာလျှက်စစ်မိဒိုင်တွေစိုက်ချူထားတာအများအပြားတွေ့ရပေမဲ့ရွာသားတွေကတော့လျှက်စစ်မိမရှိပဲစစ်မှုအငြိအကျေးတွေပလတ်စတစ်တွေမိဆိုးတဲ့ညွန်းနှန်းတွေကိုဆူဆိုက်နေရတယ်လို့ပြောကြပါသလား။ရွာတရွာမှာတော့ဒေသခံအနာပိုင်တွေဂရုမစိုက်တဲ့အတွက်ရွာသားတွေကိုယ်တိုင်တရုတ်ကုမ္ပဏီကိုသွားပြီးမြစ်တိုင်ရခံခဲ့ပါတယ်။အဲ့တော့တရုတ်ကစာတင်ကြောင်းဆောက်ပေးမယ်ဘာညာပြောပြီးတော့လက်တွေ့မှာတော့ဘာမှမမယ်ရဖြစ်မလာဘူးလို့လည်းဆိုပါတယ်။ဒီ2013နဲ့2019ဆန္ဒပြတောင်းဆိုမှုတွေအပြီးမရေကျွန်းမှာပေး2000လောက်စီတဲ့လမ်းကြောင်းတစ်ကြောင်းနဲ့တရားတချို့ဆောက်ပေးရုံကလွယ်ပြီးအထွေထွေတော့ဘာမှလုံးပေးဘူးလို့လည်းဆိုပါတယ်။မကြသေးမီနှစ်တွေအတွင်းမှာတော့တရုတ်မြန်မာဆက်ဆံရေးဟာပုံမူနီးကပ်လာပြီးကြောက်ဖြူအထူးစီးပွားရေးဇုံနဲ့ရင်းနှီးစိတ်ကမ်းစီမံကိန်းတွေစတင်ဖို့လှုပ်လာခဲ့ပါတယ်တဲ့။ဒါရီကြောင့်ဒေသခံတွေကပုံမူဆွေးင်လာကြရတယ်လို့ဆိုပါတယ်။ဒေသခံတွေရဲ့အခွင့်အရေးကိုလေးစားပြီးမြေယာဆွန့်ဆွန့်ရသူတွေကိုရောကြီးပေးဖို့ဒေသခံတွေအလုတ်ကင်ရရှိရေးနဲ့ဒေသဖွံ့ဖြိုးရေးကိုလှုပ်ဆောင်ပေးဖို့ရင်းနှီးတင်သင်္ဘောကြီးတွေကြောင့်ငါးဖန်ခွင်ဆွန့်ဆွန့်ရသူတွေရဲ့လူမှုဖူလုံရေးဘဝအမတ်ခံရရရှိရေးဆောင်ရွက်ပေးဖို့စတဲ့ကိစ္စတွေကိုတရုတ်တို့ဘက်ကမလိုက်လျောမရှင်းအထူးစီးပွားရေးဇုံနဲ့ရင်းနှီးစိတ်ကမ်းစီမံကိန်းတွေကိုမဆက်တင်ဖို့ရွာသားတွေကတင်းပြတောင်းဆိုထားကြတယ်လို့လည်းရေးထားပါတယ်တရုတ်တို့စီကရောကြီးတွေဘလောက်ရနေလဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာမီဒီယာတွေမှာရေးသားဖော်ပြချက်တွေကြောင့်ဒေသခံတွေစိတ်ကြက်ရကြောင်းဒီကိစ္စမှာနိုင်ငံရေးသမားတွေနဲ့လူထမ်းသားတချို့အမျက်ထွက်ပေမဲ့ဒေသခံတွေနစ်နာနေရတယ်လို့ပြောကြောင်း Tajang, the get let dream ha, Mnamata Pinirago, I don't sight then young eat that harakna. Salabi, Kbai Punuela Mood and Yamananga, Sinin Pinsin, Luxong Jin Sure, Yiza Jagu, UNEnvironment.org at Tunup Jobalua. COVID 19 Kagwe, Tasi, Jam Pawani, Ninwamune, Yaziru Sanya, Yewa Kisari, Pilan, I met Luya Mu, Muluzin Bulu. ကူလာသမဂအတွင်းမှုကြောင့်ပြောကြားထားရဲလို့စာရေးပါတယ်။မြန်မာနိုင်ငံဟာကမ္ဘာပေါ်မှာရာသီဥတုပြောင်းလဲမှုဘေးအန္တရာယ်အဆိုးဆုံးခံရနိုင်တဲ့နိုင်ငံတစ်ခုဖြစ်ပြီးရေကြီးမှုဆိုက်ကလုန်းမူတိုင်းတက်ခတ်မှုမိုးကောင်းရေကြီးမှုဒုက္ခပြင်းထန်ထန်ဖြစ်ပေါ်စေပြီးလူတွေအသက်ဆုံးရှုံးရမှုနဲ့တကွသဘာဝပတ်ဝန်းကျင်ပျက်စီးမှုတွေအများပြားဖြစ်နိုင်ပေမဲ့ဒေသတွင်းကျန်တဲ့နိုင်ငံတွေ အဆင်ပြောင်းနိုင်ဖို့အတွက်ရေရှည်စီမံကိန်းတရားကိုစောစောစီစီစတင်တင်တယ်လို့ကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာကျွမ်းကျင်သူနီကလပ်ဟေဂါဘတ်ပြောကြားဖော်ပြပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်ကလည်း UNEP ခေါ်ကုလသမဂ္ဂသဘာဝဝန်ကြီးအစည်းအဝေးဟာမြန်မာနိုင်ငံရဲ့သဘာဝအန္တရာယ်ဆက်ဆံမှုရရှိရေးစီမံကိန်းတရားမှာပါဝင်လှုပ်ဆောင်ခဲ့ရလို့ဆိုပါတယ်။ဒီစီမံကိန်းရဲ့ဒုတိယအဆင့်ကိုတော့2020ပြည့်ဧပြီမှာစတင်ပြီးအဲ့ဒီမူဝါဒလက်တွေ့အကောင်အထည်ဖော်ဆောင်ရေးကိုပုံမအလေးအနက်ထားလှုပ်ဆောင်မယ်။ရာသီဥတုအပြောင်းလဲတန်ခံရနိုင်မှုကိုမြို့နယ်အလိုက်ကာကွယ်နိုင်ဖို့တိုးမြှင့်ဆောင်ရွက်သွားမယ်လို့လည်းပြောကြောင်းဖော်ပြထားပါရခင်ဗျာ။ကျွန်တော်ကျော်စန်းသာပါ
American တဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ကချင်ပြည်နယ်မှာတရုတ်ရဲ့တေရှူးငပြောဆိုင်ခင်းတွေပိုပြီးတိုးပွားနေတဲ့အတွက်စီကနေကြထိမ့်သိမ့်ဖို့အမျိုးသားလွှတ်တော်ကပြီးခဲ့တဲ့ဒီဇင်ဘာလအတွင်းသတိပေးတိုက်တွန်းခဲ့ပါတယ်ဒီအကြောင်းကိုဥအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်နဲ့အတူတင်ပြထားပါတယ
်။ကချင်ကောင်းဆောင်တဦးဖြစ်တဲ့စကွန်တင်ရင်တီတောင်နဲ့ NDAK ကချင်နယ်ကြောင်းဆောင်တပ်ချုပ်ကိုင်နဲ့ကချင်အထုဒေသတစ်ကကမ်ပိုက်တီမှာကုန်သွယ်ရေးစခန်းတည်ဆောက်ဖို့ကချင်ပြည်နယ်အစိုးရနဲ့ယူနန်တရုတ်ကုမ္ပဏီတို့မကြာမီကနားလည်မှုစာချုပ်လွှာလက်မှတ်တိုးရကြပါတယ်။စခွန်တင်ရင်ရဲ့သားတွေပိုင်တဲ့ကမ်ပိုက်တီဖွံ့ဖြိုးရေးကုမ္ပဏီနဲ့ယူနန်ထိုင်ရင်ကုမ္ပဏီတို့ဖက်ဆက်လုပ်မဲ့စီမံချက်ဖြစ်ပြီးကချင်ဘက်က30ရာခိုင်နှုန်းယူနန်ဘက်က80ရာခိုင်နှုန်းပိုင်ဆိုင်လိမ့်မယ်လို့သိရပါတယ်။မြေဧက80မှာဒေါ်လာ30ကျော်ယင်းနှီးမြှုပ်နှံမှုစီမံကိန်းဖြစ်ပါတယ်။ကမ်ပိုက်တီမှာယင်းနှီးမဲ့တရုတ်ကုမ္ပဏီဟာဒီနားစီဘွားဖွံ့ဖြိုးရေးဇုံကိုပြီးဆောက်နေတဲ့ယူနန်ထန်ချုံဟုံညင်အုပ်စုရဲ့လက်အောက်ခံလုပ်ငန်းတစ်ခုဖြစ်ပါတယ်။လက်ရှိကမ်ပိုက်တီကုံသွေးရေးစခန်းဟာတဧကလောက်သာရှိပါတယ်။တရှုမပြောကိုကမ်ပိုက်တီကတဆင့်ယူနန်ကိုတင်ပို့တာများပြီးဆန်ပြောင်းဘူးရာဘာတန်ဆာတာတွေကိုလည်းတင်ပို့ပါတယ်။ယူနန်ကနေဓာတ်မြေဩဇာစားသုံးကုန်ပစ္စည်းမော်တော်ဆိုင်ကဲနဲ့အပိုးပစ္စည်းတွေတင်သွင်းပါတယ်။ဒီစဉ်ကုန်တင်ကားအစီ200က500အထိဖြတ်တန်းသွားလာတဲ့စခန်းဖြစ်ပါတယ်
။ဒေတာကန်ကြီးရဲ့နာမည်ကိုသုံးပြီးစိုက်ပျိုးနေတဲ့တရုတ်ပိုင်တီရှူးငပြောချန်တွေအများဆုံးရှိတဲ့နယ်မြေဟာဝိုင်းမော်ဗမော်မိုးမောက်ရွှေကူစတဲ့မြို့နယ်တွေဖြစ်ပါတယ်။ဒီမြို့နယ်တွေအထိတရုတ်ကုန်တင်ကားကြီးတွေဝင်ရောက်ပြီးငပြောသီးတွေတည်ယူကြပါတယ်။ကမ်ပိုက်တီစခန်းမှာအစစ်အစေးမလုပ်နိုင်တဲ့အတွက်ငပြောသီးအပြင်ယူနန်ကိုဘာပစ္စည်းတွေတည်ဆောင်သွားနေတယ်ဆိုတာမသိနိုင်ပါဘူး။ကုန်တင်ကားကြီးတွေကြောင့်လမ်းနဲ့တံတားတွေပျက်စီးလာရပါတယ်။ဒီကိစ္စကိုပြည်내လွှတ်တော်မှာတင်ပြပေမဲ့အရေးမယူနိုင်သေးကြောင်သိရပါတယ်။ကမ်ပိုင်ဒီနယ်ဆက်ကုန်သွယ်ရေးစခန်းကိုအဆင့်မြင့်ပြီးမှသာတရှူးငပြောတည်ယူတဲ့ကားကြီးတွေအပါအဝင်အခြားကုန်ပစ္စည်းတွေကိုစစ်ဆေးနိုင်မယ်လို့ကချင်ပြည်နယ်ဗန္ဓာယီဝန်ကြီးဌာနကဆိုပါတယ်။
။လက်နက်ကင်ပြိပက်ကဖြစ်ပေါ်တဲ့ကချင်ပြည်နယ်မှာအာဏာပိုင်တပ်ဖွဲ့အမျိုးမျိုးနဲ့အစင်ပြေသလိုတရုတ်ကလောက်ကင်စားတောင်းနေတာကြာပါပြီ။ကြောင်မြင့်တဲ့တစ်လုံငန်းမှာအရင်ဆုံးတရုတ်ကဝင်ရောက်ပါလေ။အခုတော့လေယာစီးပွားရေးကတရုတ်လုပ်ငန်းတွေသိတာတင်ရှားလာပါလေ။ကချင်ပြည်နယ်မှာတင်တရှုငါပြောဆိုင်ကင်ဧကတသိန်းခွဲလောက်ရှိတယ်လို့သိရပါတယ်။နားလည်မှုယူပြီးစိုက်ပျိုးတာရှိတယ်လို့အထင်အဓမ္မမြေသိမ်းပြီးစိုက်ပျိုးတာလည်းရှိပါသေး။ဝိုင်းမော်မြို့နယ်မှာသဘောတူညီချက်နဲ့စိုက်ပျိုးတာ40ရာခိုင်နှုန်းလောက်ပဲရှိပါသေး။တရှုငါပြောလုပ်ငန်းရပ်ဆိုင်ထားရတဲ့အတွက်ဒေသခံရွာသား9ဦးကိုရိုးဆက်ကျေပွင့်အမေရိကန်တရုတ်ကုမ္ပဏီကလျော်ချင်းငွေကျပ်သိန်းပေါင်း1000ကျော်တောင်းတဲ့အမှုကိုလူသိများပါသေး။
တရှုငပြောဆိုင်ခင်းနဲ့ပတ်သက်ပြီးအငင်းပွားလို့ဒေသခံရွာသားတွေကိုကုမ္ပဏီတစ်ခုက2018မှာတရားဆွဲတဲ့အခါရွာသားတွေကိုထောင်ဒဏ်6လသို့မဟုတ်ဒဏ်ငွေကျပ်5000ပေးဆောင်ဖို့ဝိုင်းမော်မြို့နယ်တရားရုံးကအမိန့်ချမှတ်ခဲ့ပါတယ်။ပြည်ထနာဖြစ်လွန်တဲ့အတွက်ငပြောဆိုင်ခင်းတွေကိုစည်းကမ်းတကျထိန်းသိမ်းကုကဲပြီးဒေသခံတွေကိုအနေအမဖြစ်စေဖို့ပြည်ထောင်စုအစိုးရကိုအမျိုးသားလွှတ်တော်ကလွန်ခဲ့တဲ့နှစ်ကတိုက်တွန်းခဲ့ပါတယ်။ယင်းနှိမ့်နှံမှုကော်မရှင်ရဲ့ခွင့်ပြုချက်မရပဲတရှုငပြောဆက်ခင်းတွေဟာတရားမဝင်ပေမဲ့ဒေသဆိုင်ရာအာဏာပိုင်နဲ့နားလည်မှုယူပြီးစိုက်ပျိုးနေတာဖြစ်ပါလေ။စည်းကမ်းမရှိစိုက်ပျိုးတာကြောင့်သဘာဝပတ်ဝန်းကျင်ကိုရောဒေသခံတွေရဲ့စံမာရေးကိုပါအနေရပေးနေတယ်လို့ဆွေးနွေးသွားကြပါလေ
။တရှုငပြောစိုက်ပျိုးရေးကိုဘိန်းအစားထိုးစိုက်ပျိုးရေးအနေနဲ့ကချင်ပြည်နယ်မှာ2006လောက်ကတည်းကစတင်လုပ်ကင်လာပါလေ။ငပြောသည့်အားလုံးတစ်ပြိုင်တည်းကြီးထွားသီးပွင့်ပြီးအထွက်တိုးတာကြောင့်ရင်းနှီးမြှုပ်နှံတဲ့တရုတ်ကုမ္ပဏီတွေများလာပါတယ်။ဓာတ်ပြင်ဩဇာပိုးသတ်ဆေးကိုသုံးပေမဲ့စီးကပ်မရှိတဲ့အတွက်ရေမြင်ညင်ရမ်းမှုတွေများလာပါတယ်။ဓာတ်ပြင်ဩဇာနဲ့ပိုးသတ်ဆေးအနှံ့ဆိုးကိုတစ်နှစ်ပတ်လုံးရှူရှိုက်နေရတဲ့ကျေးရွာတွေရှိလာပါတယ်။တရှုငပြောဆိုင်ခွင်းတွေဒုက္ခပေးပုံကိုဒေသခံတွေတိုင်ကြားပြီးမဲ့ငပြောချမ်းရှင်ကိုလက်နက်ကင်တွေကအကာအကွယ်ပေးထားလို့ဘာမှမတတ်နိုင်ဘူးလို့ဆိုပါတယ်။တိုက်ပွဲတွေဖြစ်လို့စွန့်ခွာသွားကြတဲ့ကျေးရွာတွေမှာငပြောဆိုင်ကင်းတွေတိုးချဲ့တဲ့တရုတ်တွေလည်းရှိလာပါသေး။ဒီနေရာကိုအစိုးရတိုက်ရဲခွင့်ပြုချက်မရဘဲမသွားနိုင်ပါဘူး။တရုတ်ငပြောနဲ့ပတ်သက်ပြီးတရုတ်ကုမ္ပဏီနဲ့ဒေသခံတွေအကြားတင်းမာမှုတွေရှိလာပါသေး။ယူနန်ကဝင်လာတဲ့တရုတ်စိုက်ပျိုးရေးလုပ်သားအရေးအတွက်ကိုမခန့်မှန်းနိုင်ဘူးလို့ကချင်းပြည်နယ်လူဝင်မှုကြီးကြပ်ရေးဝန်ကြီးမနစ်ကပြောပါသေး။မေဆက်စကန်းတွေကနေယာယီနေထိုင်ခွင့်ယူပြီးဝင်လာသူ 6,000 လောက်ရှိနိုင်တယ်လို့သိရပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 ရောဂါထိတိယရောက်ကာကွယ်နိုင်ပုံအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာဒီ COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရာခနန်းစဉ်စတက်လာချိန်မှာဆေးဝါးနယ်တချို့ကလည်းစကူးလာတာမို့အလုံးစနစ်တကျကာကွယ်သင့်ပြီလို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါဗျ။အခုလိုစနစ်တကျမကာကွယ်နိုင်ရင်တော့အလျင်အမြန်ကူးစက်ကုန်နိုင်တာကြောင့်ဘလို့ထိရောက်ကာကွယ်ဖို့အရေးကြီးနေပါလဲ။ဒီလူနာတွေကိုအနိကထိတွေ့ရပြီးထိရောက်တဲ့ကာကွယ်မှုတွေလည်းလုပ်နေတဲ့အရေးပေါ်ထုကုနဲ့ရန်ကုန်ဆေးရုံကြီးရေးပေါ်ဌာနကဗမာခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါလဲ။
โอเคရေဘော်ကျူးကျူးဆရာဝန်ကြီးဗမခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီ COVID-19 virus ကူးစက်မှုကဒီ3ပတ်ကျော်အတွင်းမှာပေါ့ဆရာเนาะ10ခန်းတွေရတယ်အခုဆိုရင်ရာခန်းကိုစပြီးမြင့်တက်လာတဲ့အချိန်မှာဒီရွေးမှာလည်းဒီအချင်းချင်းကူးစက်တာတွေရှိလာပြီးတော့ဆေးဝါးနဲ့တချို့လည်းတဖြည်းဖြည်းစကူးစက်ခံလာတာကြောင့်ပြည်သူတွေကြားမှာတော့ဆရာဒီကြီးလက်စားစားပေါ့နော်စိတ်ရမှုတွေကလည်းမြင့်မားလာနေတာမို့အခုလိုဒီလူနာတွေကိုအနည်းကကိုယ်တိုင်ထိတွေ့ရပြီးကိုယ်တိုင်နဲ့ထိရောက်တဲ့ကာကွယ်မှုတွေလုပ်နေနေတဲ့ဆရာအနေနဲ့တခြားသူတွေကိုလည်းအလားတူထိထိရောက်ကာကွယ်နိုင်ပေါ့ဆရာနော်ပြည်သူတွေရောစေဝန်တန်းတွေရောအတွက်အဓိကဘလို့ကာကွယ်တင်တာကိုစပြီးတော့ရှင်းပြပေးပါလားဆရာ
ကျွန်တော်တို့ကနေကင်နေတိုင်းရန်ကုန်စေဝန်ကြီးမှာဒီနေ့ကို80 90အနည်းတန်းကိုဗစ်တန်လျာရှိတဲ့လူနာတွေကိုကုသပေးနေရနေပြီးတော့အဲ့ဒီနေ့နှစ်ယောက်သုံးယောက်ဆိုဆိုတော့နေတိုင်းပေါ့စတီတွေ့နေရတာပေါ့နော်ဒီယောဂါလည်းပဲကုသမှုလည်းမြန်ဆန်နေသူများကလည်းကြောက်ရွံ့နေတဲ့ယောဂါဖြစ်တဲ့ချိန်မှာကျွန်တော်စေဝန်တန်းတွေလည်းပဲကာကွယ်တင်တဲ့ဟာတွေကိုကာကွယ်တဲ့အတွက်ကြောင့်ချင်းဝန်နေတဲ့ကနေပြီးတော့အများကြီးကုဆက်ခံရပြီးတော့ပေချတဲ့အထိဖြစ်သေးဘူးပေါ့ဒါဘာလို့ပြတ်တာလဲလို့ဆိုတဲ့အခါကျရင်သတ်မှတ်ထားတဲ့စီရင်စည်းကမ်းနဲ့လုတ်တင်လုတ်ထိုက်တဲ့ကာကွယ်ရေးတွေကိုလုပ်ရင်ကျွန်တော်တို့ကစိတ်ဖြစ်နိုင်တယ်ဆိုတဲ့အကြောင်းပြောချင်တာပါဒီလိုပဲလူလူအနေနဲ့လည်းစနစ်တကျတာ ကျမရင်းအားလုံးဝင်ကြီးဌာနကနေပြီးတော့ထုတ်ပြန်ထားတယ်။ဆောင်ရွက်ရမယ့်အချက်တွေအကုန်လုံးကိုနိုင်နိုင်မယ်ဆိုရင်ဒီကုသမှုဟာအရင်ကတည်းကကြောက်နေကြရမလို့ဘူး။ဒါပေမဲ့မကြောက်ရဘူးလည်းမဟုတ်ဘူး။ဒါကိုလွတ်လွတ်လပ်လပ်နဲ့မလိုက်နာပဲနဲ့နေမယ်ဆိုရင်လည်းအလင်းမြန်ကုသတဲ့အခြေအနေရှိတာပ
ေါ့။ဟုတ်ကဲ့ဆရာကြီး။အဲ့ဒီတော့ပြည်သူတွေအတွက်ကိုအဓိကဒီထိရောက်နိုင်မယ့်နေလန်းလေးကိုဆင့်ကြပြော
ကို COVID-19 ဆိုတဲ့ virus ကမျက်နှာတစ်ဝိုက်မှာရှိတဲ့နှာခေါင်းတို့ပါးစပ်တို့ဒီမျက်စိတို့အဲ့ဒီနေရာကိုရောက်လာပြီဆိုအဲ့ဒီလမ်းကြောင်းနေရာနေတဲ့ဆက်အဆုတ်ထဲကိုရောက်ပြီးတော့အဆုတ်ထဲမှာဒုက္ခပေးရမယ်။အဲ့ဒီတော့ဒီပိုးမျက်နှာတစ်ဝိုက်မရောက်အောင်ဘယ်လိုကာကွယ်မလဲပေါ့။နံပါတ်1အရေးကြီးဆုံးချက်ကတော့လက်ကိုကြည့်ကြည့်ချက်စေးတာ။မက်စကာစေးတာတို့ရိုးရတကားလက်ကင်မှုတို့သပွဲတို့စားဥစားရံတို့ဒီလိုမျိုးတွေကစားဟိုလူကင်ဒီလူကင်နဲ့အဲ့လိုဆိုရင်လက်ကိုသမထားတဲ့နေလန်းနေတိုင်းပေးချဆင်ကျအောင်စေးဖို့လို့။အဲ့ဒီလက်ကအများကြီးကိုမျက်နှာရှိကိုအမြဲတမ်းကြာကြာနေမျက်နှာတိုင်းမိလဲနှာခေါင်းတိုင်းမိလဲဗျက်တိုင်းမိလဲစားတယ်တောက်တယ်ကြည့်တယ်ဒီလိုသဘောမျိုးတွေရှိနေတဲ့အတွက်ကြောင့်ကိုယ့်ရဲ့လက်ကကိုယ့်ရဲ့ဒီမျက်နှာပိုင်းကိုတွေ့ထိမှုအနည်းဆုံးပေါ့အဲ့လိုပြောရင် not touch to the face ပေါ့အဲ့ဒီ touch ကိုတကယ်လို့ကကာကွယ်နိုင်မယ်ဆိုရင်ဆေးပဲသွားသွားလှုပ်ထဲမှာပဲလှုပ်လို့ကိုယ့်မျက်နှာကိုကိုယ့်လက်နဲ့ပြန်မကင်မိအောင်ဒါအလေးအကျဉ်းဒါတော်တော်တော်ခက်ခဲပါတယ်ဒါပေမဲ့တပြေးတပြေးနဲ့ကိုဒီဟာကိုသိပြုပြီးတော့ကနေပြန်နေမယ်ဆိုရင်ဒါကနည်းနည်းကုသမှုတော်တော်လေးရောချတယ်။အမှန်တကယ်တော့ဒီလမ်းကြောင်းတွေကိုဒီကနေပြီးတော့ယောဂဘုတစ်စက်မဝင်အောင်အခုတစ်ပြင်းတော့တစ်ပြက်နဲ့နှာခေါင်းစီးပေါ့နော်နှာခေါင်းစီးဆိုတာကတော့ max ပေါ့ခုနကပြောတဲ့ touch ပြီးရင်ကျွန်တော်ဆိုလိုချင်တာကတော့ max ပေါ့ဒီ max ကိုဒီလူလူအနေနဲ့အပြင်မှာသွားတဲ့အခါမှာမတရားမတရားနဲ့အနည်းကစကားပြောတဲ့အခါမှာဈေးသွားဝယ်တဲ့အခါမှာအစကားစီးတဲ့အခါမှာဒီလူမျိုးတွေမှာ max တက်တက်မှာနောက်တစ်ခုကကျတော့ကျောင်းပြောင်းနေတာကသူကဒီအစ်စ်ရှင်လမ်းကြောင်းကတစ်စိအချောင်းဆိုတာနာချီတာစကားပြောတာဒီကနေပြီးတော့ဒီထဲကိုပြန့်လွင့်ပြီးတော့ကူးနိုင်တာဖြစ်တဲ့အတွက်ကြောင့်တယောက်နဲ့တယောက်နဲ့ social distancing ခေါ်တာပေါ့နော်ကျောင်းနဲ့တယောက်နဲ့လူစုလူဝေးမဖြစ်အောင်နေဖို့နဲ့နောက်6ပြေကွာနေစကားပြောဖို့အဲ့တော့လူစုလူဝေးဆိုတဲ့ကိစ္စကြီးကျွန်တော်ဗမာနိုင်ငံမှာပဲကြည့်လေအခုလောလောဆယ် case count 100ကျော်ထဲမှာတဝက်ကျော်ဟာပွဲတော်တစ်ခုမှာနော်ဒီ T1 ဆိုပြမှုတွေရောတရားနာပွဲတော်ဒီလိုမျိုးတွေနဲ့အဲ့ဒီစင်လူကတဝက်ကျော်ပါနေတာကိုတော့တွေ့ရ။အဲ့ကျတော့ဒီလူစုလူဝေးဟာ COVID-19 ကိုပြန့်နှံ့စေတဲ့နေရာမှာထိတ်ဆုံးဝင်ရှိတယ်ဆိုတာကိုဒါတာရကပြတဲ့သဘောပဲ။ကိုရီးယားမှာဆိုတဲ့ဒီ charge ကပဲပေါ်တယ်။ကျွန်တော်တို့ဗမာပြည်မှာလည်းပဲဒီကနေပဲခုန case 340ရှိရနေပြီးတော့ယာကျော်ဖြစ်သွားတယ်အကြောင်းအရာလည်းပဲဒီကနေလာတော့ social distancing လို့ခေါ်တဲ့ကိစ္စအားလည်းအရေးကြီးတာပေါ့နော
်။ဟုတ်ကဲ့ဆရာ။နောက်ဆေးဝန်ထမ်းတွေတက်ကောဆရာကြီး။
ကျွန်တော်တို့ရဲ့ဒီ senior citizen တွေမှာတော့ဤသူမဆိုလိုက်လာရမယ်ကိုကိုကိုကာကွယ်တဲ့ပစ္စည်းတွေဖြစ်တဲ့ PPE တို့ဒီလိုမျိုးတွေကိုတိတိကျကျဝတ်ဆင်ပြီးတော့ခြံတွေ့တာပေါ့နော်အဲ့တော့ကျွန်တော်ဆေးဝါးနန်းနေမှာအဲ့ဒီစီမင်းစီကံအတိုင်းတိတိကျကျနိုင်လာတဲ့လူတွေဆိုရင်အခုအချိန်ထိတရားမှကူးစက်ခြင်းမခံဘူးဆိုတာကိုကျွန်တော်တွေ့ရတယ်အဲ့ဒီစီမင်းစီကံတွေကိုထောက်တဲ့ရေဘုံမရင်လည်းပဲအကြောင်းမျိုးမျိုးကြောင့်ကျွန်တော်ရှိမှဆေးဝါးတယောက်ကူးသွားတယ်ဒါလည်းပဲဒီလိုပဲသူကဒီ PPE break ခေါ်တာပေါ့နော် PPE break ကိုနည်းနည်းလေးဂရုမစိုက်မိလိုက်တာနဲ့ကိုယ်စကြင်ခံရတာ
ပေါ့နော်ဟုတ်ကဲ့ဆရာဒီနေရာမှာစေဝန်တန်းတွေအတွက်အဓိကတန်ရည်အရှိဆုံးအနေထားမျိုးဟာ
ချို့လူနာတွေကအရန်ကိုစိုးနေတဲ့အခြေအနေမျိုးတွေရှိတယ်အမောဖောက်နေတဲ့အခြေအနေမျိုးတွေဒီလိုနာတဲ့လူနာတွေမှာစေဝန်တန်းတွေအတွက်အရေးကြီးတာကတော့ဆေးသွင်းရမယ်ဆေးထိုးရမယ်ချွဲဆုပ်ရမယ်သက်ရှူလမ်းကြောင်းနဲ့ပိုက်ချဲရမယ်ဗန်တလီတာတင်ရမယ်သက်ရှူစစ်တွေနဲ့ရှူခဲအဲ့လိုအခြေအနေမျိုးအသေးအတန်အသက်ကယ်ကူတာရတဲ့အခြေအနေမျိုးတွေမှာလူနာချောင်းဆုပ်မယ်တမ်းမယ်ဒီလိုသဘောမျိုးတွေနဲ့အဲ့မျိုးအခြေအနေမျိုးမှာတော့စေဝန်တန်းတွေအတွက်အရန်ရေးကြည့်တယ်။အရန်ရေးကြည့်တော့ကျွန်တော်တို့ရဲ့ PPE အစိတ်ပိုင်းတွေအားလုံးမှာကျွန်တော်ဆရာဝန်တွေအတွက်အရေးကြီးဆုံးကတော့ N95 mask ပဲ။ N95 mask အစစ်ကိုတည်တည်ချာချာနှာခေါင်းစည်းမှာတည်တည်ချာတက်စင်တာရဲ့အများကြီးကာကွယ်နိုင်တာပေါ့နော်။ပြီးတော့ N95 ကရတရားလူတွေရောတက်ရမှာလားဆိုတော့တက်เสียမလို့သူတို့က social distancing ကိုလုပ်လို့ရတယ်။ရိုးရိုး mask ကိုတက်ထားရုံနဲ့လည်းမကူးဆက်ဘူးဆိုတော့ကဘောမှာလည်းသူတက်တည်ရှိပြီးသားပါ။ဘူးဆိုတော့သူတို့ကလူနာဆိုတဲ့လူနဲ့သူကနီနီကက်ကကျွန်တော်တို့မှာတစ်ခါလေးကြာရင်ဒီအသက်ရှင်နေကြောင်းနဲ့ပိုက်ထည့်တဲ့အခါမျိုးကြာရင်မမြင်ရလို့ခေါင်းဝန်ကိုမူသူ့မျက်နှာနဲ့ကိုယ့်မျက်နှာနဲ့ထိသူနေပါကြိုးစားရတဲ့လူတွေအဲ့ဒီလူတွေအတွက် N95 ကအရေးကြီးပါတယ် N95 mask ကဆေးဝန်ထမ်းတွေအတွက်အစင်းသိရှိဖို့အတွက်ဒါ reserve လုပ်ထားမယ်တဘောရှိပါတယ်။ဘာကြောင့်လဲဆိုတော့ COVID-19 ရဲ့အချိန်ကာလဘယ်နှလကြာမယ်နှစ်နှစ်ချီမယ်ဒါလည်းမပြောနိုင်တဲ့အခါမှာတနည်းနည်းများ N95 mask တွေအကုန်လုံးသုံးစရာမရှိတော့အောင်အမေရိကန်ဆိုလဲ shortage ရှိတယ်လို့ဖြစ်ခဲ့ရင်ကျွန်တော်ဗမာပြည်အတွက်အများကြီးရေးကြည့်ပါတယ်ဆေးဝန်ထမ်းတွေဖြစ်ရင်ဒီလူလူတွေကိုကုပေးမဲ့ဆေးဝန်ထမ်းလည်းမရှိနိုင်ဘူးရှေ့လျှောက်အဲ့လိုဖြစ်မှာဆိုလို့ကျွန်တော်တို့ကလူတွေကိုတယောက်နဲ့တယောက်နဲ့မကူးဆက်ရေးအဓိကအရေးကြီးပါတယ်တကယ်လို့ခုနကကူးဆက်မှုတွေများလာလေလေ CEO ni second ni ma win pi la le le win pi de chma di mask ni sa lo shortage phit la le le cha le pat le yai pi lo chu nai ngan ni ya di lo cha le pat le yai pi lo te so mu mu ni tat la ra lo case pu pi lo mya la di lo chin ni myo chin lo yauk kan lo ma phit de atwa ja au di lo lu lu ni ne le be tamara le simi ga ne line na pi lo ka kwe ni nai yin chu lo a yan chauk sia ma shi ba
okay jesus myai tin ma le sia
တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အဖွဲ့ပိုင်ကတစည်းတနက်နက်ပြစ်ခတ်ခံရပြီးတော့ရင်မောင်းတဦးသေဆုံးသွားပြီးကျန်းမာရေးဝန်ထမ်းတဦးထိခိုက်ဒဏ်ရာရရှိခဲ့ပါတဲ့ချင်းပြည်နယ်ပလောဝမြို့ပေါ်မှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ဗန်ဝန်ထမ်းတဦးနဲ့ကလေးငယ်နှစ်ဦးသေဆုံးခဲ့တယ်ဆိုတာနဲ့ကချင်ပြည်နယ်တရုတ်မြန်မာနယ်စပ်ကိတ်လွေကျဲကနေတဆင်မြန်မာနိုင်ငံကိုပြန်လာကြတဲ့ရွှေ့ပြောင်းအလုတ်သမားတွေကိုနေရက်ဒေသအသီးသီးကိုပို့ဆောင်ပြီးတီချာစောင့်ကြည့်သွားမယ့်အကြောင်းလေးကိုကြားကြရမှာပါရှင
်ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မင်းပြမြို့နယ်ရာမောင်တန်းအနီးမှာကပ္ပကျမ်းမာရေးအဖွဲ့ WHO အဖွဲ့ပိုင်ကားတစီလက်နဲ့ငယ်နဲ့ပြစ်ခတ်ခံရတဲ့အတွက်ရင်မောင်းကိုပြည်စုံဝင်းမောင်တည်ဆုံသွားပြီးတခြားကျမ်းမာရေးဝန်ထမ်းတဦးဖြစ်တဲ့ဦးအောင်မျိုးဦးမှလည်းစစ်သွေးဆေးရုံမှာဆေးကုသမှုခံယူနေရပါတယ်သူတို့ဟာဒီလ20ရက်နေ့ကညနေပိုင်းမှာရခိုင်ပြည်နယ်ကကိုဗစ် -19 ရောဂါပိုးရှိမရှိစောင့်ကြည့်ခံရသူတွေရဲ့ခွဲနမူနာတွေကိုရန်ကုန်ကိုပို့ဆောင်ဖို့အသွာရမောင်တရားမှာအခုလိုပြစ်ခတ်ခံရတာဖြစ်ပါတယ်ဒီပြစ်ခတ်မှုကိုရခိုင်တပ်မတော် AA အဖွဲ့ကပြစ်ခတ်တာဖြစ်တယ်လို့မြန်မာအစိုးရပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပေမဲ့အဲ့ဒီ WHO ဝန်ထမ်းတွေစီးလာတဲ့ကားဟာရမောင်တရားမှာလုံခြုံရေးယူထားတဲ့အစိုးရတပ်ဖွဲ့ရဲ့ခွင့်ပြုချက်နဲ့ရမောင်တရားကိုဖျက်ဆီးနေစဉ်ခွင့်ပြုလိုက်တဲ့တပ်ဖွဲ့ကလက်နက်ငယ်တွေနဲ့နောက်ကနေပြစ်ခတ်ခဲ့တာဖြစ်တယ်လို့ရခိုင်တပ်မတော်ဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံဆိုင်ရာ WHO အဖွဲ့ကလည်းအခုလိုမြန်မာအစိုးရကျန်းမာရေးဝန်ကြီးဌာနနဲ့ပူးပေါင်းလှုပ်ဆောင်နေတဲ့သူတို့ဝန်ထမ်းတဦးတည်ဆုံရတဲ့အတွက်ဝန်းနေတဲ့အနေနဲ့အလံတဝက်ချထားပြီးဒီဖြစ်စဉ်ကိုဆက်လက်စုံစမ်းသွားမယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်
ချင်းမီနယ်ပလောဝမြို့ပေါ်မြန်မာစစ်ပွားရေးပန်းနယ်ဧပြီလ22ရက်နေ့ညနေပိုင်းမှာလက်နက်ကြီးကြားရောက်ပောက်ကွဲခဲ့လို့ဗန်ဝန်ထမ်းစီရမသူအပါဝင်ကလေးနှစ်ဦးတိတ်ဆုံးသွားခဲ့ကြောင်းမြို့ခံတွေကပြောပါတယ်ပလောဝမြို့ရရှိဘက်ကကလတန်စီမံကိန်းတောင်ကုန်းပေါ်မှာရခိုင်လက်နက်ကိုင်အေဖွဲ့နဲ့အစိုးရတပ်တို့ကြားတိုက်ပွဲပြင်းထန်ဖြစ်ပွားနေပြီးတိုက်ပွဲတွင်ကြားလာတဲ့လက်နက်ကြီးလို့မြို့ခံတွေကပြောပါတယ်အဲ့ဒီနေ့မနေ့ပိုင်းကလည်းပလောဝမြို့တစ်ဖက်ကမိစာချေးရွာနီးစိုက်ခင်းတဲ့ကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ဟင်းရွက်ကူးနေသူမျိုးရမီသူလည်းတေဆုံးသွားခဲ့ပါတယ်။အေအေကိုမတရားသိမ်းတဲ့အချမ်းဖက်ဖွဲ့စည်းပြီးအစိုးရကတတ်မှတ်ကြေညာလိုက်တဲ့နောက်ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောဝမြို့တွေမှာအပြန်လှန်တိုက်ပွဲတွေပိုပြင်းထန်လာပါတယ်။
ဂျပန်အခြေစိုက်နစ်ပွန်ဖောင်ဒေးရှင်းငွေကြေးထောက်ပံ့မှုနဲ့မွန်ပြစ်စ်ပါတီတပ်ဖွဲ့ဝင်တွေအတွက်ဆောက်လုပ်ပေးနေတဲ့တံဖိုးနယ်အင်အားတွေကိုလာမယ့်အောက်တိုဘာလကုန်မှာလုပ်ငန်းအပြီးတက်ရမယ်လို့မွန်ပြစ်ပါတီကတည်ရပါတယ်။အဲ့ဒီတံဖိုးနယ်အင်အားစီမံကိန်းကိုမွန်ပြစ်ပါတီထိန်းချုပ်နယ်မြေဖြစ်တဲ့ရေးချောင်းဖြားဒေသကဂနီ၊ပနန်းပုံ၊ပတာ၊ညီစာ၊ကြောခ၊ဘရုစတဲ့ကျေးရွာအနီးတစ်ဝိုက်မှာအကောင်အထည်ဖော်နေတာဖြစ်ပြီးအင်အားသလုံးကို360ကျော်တံဖိုးနဲ့အင်အားစုစုပေါင်း330လုံးဆောက်လုပ်ပေးနေတာဖြစ်ပါတယ်။အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့မွန်ပြည်နယ်အစိုးရတို့ပူးပေါင်းညှိနှိုင်းပေးမှုနဲ့မွန်ပြည်သက်ပါတီနယ်မြေဘက်ဆောင်ဒေသဖွံ့ဖြိုးရေးစီမံကိန်းအဖြစ်တံဖိုးနဲ့အင်အားတွေအပါအဝင်မွန်အမျိုးသားပညာရေးကျောင်းစီပခန်းနေအောင်ချီ3ဆိုလာလျက်စင်မီတက်ဆင်ပေးတဲ့လုပ်ငန်းတွေအပါအဝင်ငွေကျပ်သိန်းပေါင်း6,600ကျော်တံဖိုးအကုန်ကျခံပြီးနစ်ပွန်ဖောင်ဒေးရှင်းကနေထောက်ပံ့ပေးခဲ့တာဖြစ်ပါတယ်။2019ခုနှစ်ဖေဖော်ဝါရီလအတွင်းမှာမွန်ပြစ်သက်ပါတီကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်စေရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးခဲ့ပါတယ်။
ယောဂကူးစက်မှုကာကွယ်လှုပ်ဆောင်တာဟာလူသားတိုင်းတာဝန်ဖြစ်တဲ့အတွက် KNU ဆောင်ရွက်နေတဲ့ COVID-19 ယောဂကာကွယ်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးကရင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကမကကွယ်သင့်ဘူးလို့ KNU ကတုတ်ပြန်ပြောဆိုပါတယ်။မွန်ပြည်နယ်တထုံကရင်ဘက်မှာ KNU တပ်မတဲ့တပ်ဖွဲ့ကလမ်းဖြတ်တန်းသွာလာတဲ့သူတွေကိုအပူချိန်တိုင်းချင်းနဲ့စစ်ဆေးမေးမြန်းမှုတွေလှုပ်ဆောင်တာရှိတဲ့အတွက်ကန့်သတ်ခရီးသွားခြင်းနဲ့လူစုလူဝေးဖြစ်စေနိုင်တာကြောင့်ဆိုပြီးကရင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဝမှုကြီးမျိုးမီနန်ကဧပြီလ18ရက်နေ့ကကန့်ကွက်စာထုတ်တဲ့ပုံမှာ KNU ကအခုလိုပြန်လည်တုံ့ပြန်တာလည်းဖြစ်ပါတယ်တကဘာလုံးကယောဂမပြပွားအောင်ကြိုးစားဆောင်ရွက်နေတဲ့အချိန်မှာအသူတကွပူပေါင်းဆောင်ရွက်ရမယ်စာအစိုးရကခုလိုကန့်ကွက်တာဟာစိတ်မကောင်းဖြစ်တာလို့ KNU ဘိုကသူတွေတွေးမှုနဲ့ပတူစွန်လထွန်းကပြောပါတယ် COVID-19 ယောဂကာကွယ်ထိန်းချုပ်ဖို့အတွက်အစိုးရကလူသူလိုက်နာရမယ်စည်းကမ်းချက်တွေထုတ်တာရှိတယ်လို့ KNU ကရင်မျိုးသားစည်းရုံးထိန်းချုပ်တဲ့ခရိုင်တီးတီးမှာလည်းယောဂကာကွယ်ဖို့အတွက်ကျန်းမာရေးစစ်ဆေးမှုတွေကိုလှုပ်ဆောင်ပြီးဒေသန္တရမိတ်တွေကိုလည်းထုတ်ပြန်ထားပါတယ်
COVID-19 ကူးစက်မြန်ယောဂထိန်းချုပ်နိုင်ဖို့အတွက်ရှမ်းပြည်နယ်55မြို့နယ်ကတန်လွင်အရှိချမ်းကအထုဒေသ9မြို့နယ်ကလွဲလို့ကြံ48မြို့နယ်ကိုညမထွက်ရအမိန့်ထုတ်ပြန်လိုက်ပါတယ်။ဧပြီလ20ရက်နေ့ကစပြီးမေလ19ရက်နေ့အထိည10နာရီကနေမနက်4နာရီအချိန်တော်တွင်ဒေသခံလူထုတွေနေအိမ်ကနေမထွက်ရလို့ထုတ်ပြန်ထားပါတယ်။သို့ပေမဲ့ကျူးလွန်တဲ့သူတွေကိုဘယ်လိုအရေးယူမလဲဆိုတာတော့မပါရှိပါဘူး။လက်ရှိရှမ်းပြည်နယ်မှာ COVID-19 တန်တရာလူနာ200ကျော်ရှိနေပြီးကူးစက်ခံရကြောင်းအတိပြုထားတဲ့လူနာ6ဦးရှိပြီဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ COVID-19 ရောဂါပြန့်ပွားကူးစက်မှုတွေကြောင့်ကချင်ပြည်နယ်တရုတ်မြန်မာနယ်စပ်ဂိတ်လွေကျေကနေတဆင့်မြန်မာနိုင်ငံကိုပြန်လာကြတဲ့ရွှေ့ပြောင်းအလုပ်သမားတွေကိုသက်ဆိုင်ရာနေရဒေသအသီးသီးကိုပို့ဆောင်ပြီးခွာရင်တင်းထားပြီးစောင့်ကြည့်သွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။အမေကနေစူးစီးထားပြီးတော့နိုင်ကုန်းအိမ်ကနေတင်ဆက်ပေးပါမယ်ရှင်
။ပြန်လည်ရောက်ရှိလာကြတဲ့ရွှေပြောင်းလုပ်သမားတွေကိုမြစ်ချင်းနားမြို့စီတာပူရက်ွက်ရှိဂုံတင်ဂုံချစခန်းမှာခိတ္တနားယူစီပြီးအဲဒီကနေတစ်ဆင့်သက်ဆိုင်ရာနေရအသီးသီးကိုဆက်လက်ပို့ဆောင်ပေးသွားမယ်လို့ကချင်ပြည်နယ်လူမှုရေးဝန်ကြီးဦးနေဝင်းကပြောပါတယ
်ကျွန်တော်တို့လူတွေကိုသူတို့မြို့ကိုသူတို့တစ်ခါတည်းပို့မယ်နော်ပြောပြသူတို့မြို့နဲ့ဟိုမှာကွာရတင်းတစ်ခါတည်းနေရမယ်21ရက်ပစိကွာရတင်း21ရက်နေရမယ်ဖုန်းကွာရတင်း9ရက်နေရကျွန်တော်တို့ကဒီမှာ21ရက်ကွာရတင်းကျွန်တော်ထားမယ်နော်နေစမ်းမှာထားရင်သူတို့တိုင်းနဲ့ဒီမှာစကိုင်းမန္တလေးပေါ့လေတခြားကျွန်တော်အကြောင်းကြားမယ်ကျောင်းကျောင်းတက်ဆင်တာတိုင်းနဲ့ပြည်နယ်အစိုးရအဖွဲ့ကြီးကသူတို့လာလို့မှသူတို့လူကြီးကခေါ်လာခေါ်ရအောင်ပေါ့နော်
တရုတ်နိုင်ငံယူနန်ပြည်နယ်ကြံဟောင်မြို့မှာကြံခုတ်တဲ့အလုပ်ကိုတွားရောက်လုပ်ကင်ခဲ့တဲ့ဟူပင်ကမိုင်းအေးမော်ကမြန်မာပြည်ကိုပြန်လာရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးခုလိုပြောပါတယ်။
လုပ်ပြီးတော့ပြန်လာတာမျိုးတော့မဟုတ်ဘူးရှင်။အလုပ်ကလည်းမပြီးသေးဘူးပြော့ဒီပြန်ကျင်လာလည်းဖြစ်တယ်ကြောခုမြန်မာနိုင်ငံမှာလည်းဒီရောဂါရဖြစ်နေပြီ။အဲဆိုပြန်ကျင်လာလည်းဖြစ်တဲ့အခါကျတော့ရောဂါနဲ့အတက်ခံလို့ပြန်ရတယ်။ရောဂါဒီဘက်မှာလည်းဖြစ်နေတယ်၊ဘိုးဘက်မှာလည်းဖြစ်နေတယ်၊ဖြစ်မှဖြစ်တယ်၊ခုမိသားစုနားမှာလည်းဖြစ်နေတာပေါ့နော်။
တရုတ်နိုင်ငံကနေမြန်မာနိုင်ငံကိုပြန်လာကြတဲ့ရွှေပြောင်းလုံသမား 18,000 ဝန်းကျင်လောက်ရှိမယ်လို့တာဝန်ရှိသူတွေကဆိုပါတယ်။ရွှေပြောင်းလုံသမားတွေအနေနဲ့နေရပြန်မယ်လို့ပြောဆိုလာတာကြောင့်နှစ်ဖက်တာဝန်ရှိသူတွေချိတ်ဆက်ပြီးလှုပ်ပေးနေရတာဖြစ်တယ်လို့လည်းကချင်ပြည်နယ်မြစ်ချနှမ်းမြို့ရဲ့မြို့နယ်အုပ်ချုပ်ရေးမှူးဦးတန်းဝင်းကခုလိုပြောပါတယ
်။ကျွန်တော်တို့က 10,000 ခွဲလောက်ခံထားတယ်။အဲမှာကီမဘက်ကကျွန်တော်က 8,000 လောက်ရှိတယ်။အမောခံဘက်မှာ 1,000 လောက်ရှိတယ်။မြစ်ချနှမ်းအပြင်က 3,000 လောက်ရှိတယ်သိရတယ်။ဒါဆင်းအရာပါ။အဲ့တော့ကျွန်တော်တို့ကသက်ဆိုင်ရာအစိုးရအဖွဲ့ချင်းချိတ်ပြီးတော့ကျွန်တော်တို့ကဘုံဘမော်တိကိုလာခေါ်နိုင်ဖို့လည်းကျွန်တော်အစိုးရအဖွဲ့ဆောင်ရွက်မှာဖြစ်ပါတယ်။
မြစ်ချနှမ်းမြို့ကိုပြန်လာကြတဲ့ရွှေပြောင်းလုံသမားတွေကိုကွာရတင်းထားရှိမဲ့နေရာတွေကတော့တာဖွားတင်တန်းကျောင်း၊သူနာပြုတ်ကျောင်းမြစ်ကြီးနားတက္ကသိုလ်ပညာရေးကောလိပ်နယ်စပ်ဒေသနဲ့တိုင်းဒေသလူငယ်ပုံကျွေးရေးတင်တန်းကျောင်းစတဲ့နေရာ6နေရာစီစဉ်ထားပါတယ်
။ဆက်ပြီးတော့ COVID-19 ကူးစက်ရောဂါပြန့်နှံ့နေတဲ့ကာလအတွင်းကရင်ပြည်နယ်ဖျားသုံးစုဒေသမှာပြည်တော်ပြန်ရွှေ့ပြောင်းအလုပ်သမားတွေကိုမွန်ပြည်သက်ပါတီထိန်းချုပ်ရာဒေသတွေကိုပို့ဆောင်မဲ့လူပွဲစားတွေကိုအရေးယူသွားမယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ်။
COVID-19 ရောဂါထိန်းချုပ်နေတဲ့အခုလိုကာလမျိုးမှာထိုင်းနိုင်ငံကနေပြန်လာတဲ့မြန်မာလုပ်သမားတွေအနေနဲ့မွန်ပြည်တစ်ပါတီထိန်းချုပ်တဲ့ဖျားသုံးစုဒေသဂျပန်ရေတွင်းရွာနဲ့ကြံတော်ရွာတို့ကိုမလာဖို့နဲ့လိုက်ပို့ပေးတဲ့ပွဲစားတွေကိုဖမ်းဆီးရေးယူမယ်လို့မွန်ပြည်တစ်ပါတီက AB လ17ရက်နေ့မှာမိတ်ထုတ်ပြန်ထားတယ်လို့မွန်ပြည်တစ်ပါတီဖျားသုံးစုအုပ်ချုပ်ရေးဒေသအသွင်ရေးမှူးမင်းချမ်းဝန်ကမွန်ဘာသာနဲ့အခုလိုပဲပြောပါတယ်
မေဘလောင်းလေကျရာပွေချေးတိုင်းပွေရပ်ကိုင်းဒီမောကော
ပေါ်ပေါ်ပေါ်လာဘာလူပိုးတဲ့ပွဲစားတွေကိုကျွန်တော်တို့သူရင်ဖန်စီပြီးတော့တန်ငွေပန်းငန်းဆောင်တာမမဟုတ်အလုတ်ကျန်းထောင်တန်တုံးလနဲ့တန်ငွေပါတုံးတောင်ချမှတ်ရေးယူဖို့ပိုကမိတ်ထုတ်ထားတယ်ဒါပေမဲ့ပြန်လာသူတွေအနေနဲ့ကိုယ်နိုင်ငံသားပဲဖြစ်တဲ့အတွက်ကျွန်တော်တို့နေရာကိုရောက်လာခဲ့ရင်တန်နိုင်တဲ့လောက်တော့အကူအညီတော့ပေးရမှာပဲလေ
ပွဲစားတွေကလည်းအင်ပြန်လာမဲ့လောက်သမား
တာကအခုဒီနေ့မုံရောက်ပြီဆိုတော့ပွဲစားတန်းခုနဲ့မှချလာလို့ဒီကျွန်တော်နီးလာအိမ်သားမှာဒါလေးပြချလာတယ်ကျွန်တော်တို့ time ပြချမှာပြချလာတယ်တန်းရှောက်တယ် time ကတော့ပြီးဝင်တယ်မ time တော့ပြီးလာပါပြီသူလှောက်တော့အဲ့ဒါကိုကျွန်တော်အဲ့ဒါဘူးအဲ့ဒီမှာပြဿနာအကြီးကြီးတစ်ခုလုံးရှိခဲ့အကြဒုက္ခပါ
ထိုင်းနိုင်ငံမှာရှိတဲ့မြန်မာအလို့သမားမိမိနေရပြန်သူတွေကိုဖမ်းဆီးတာတွေမလုပ်ဘဲနဲ့တိလျော်တဲ့စီမင်းစည်းကမ်းတွေချမှတ်ပြီးနေရပြန်နိုင်ဖို့ဝန်ဆောင်မှုလုပ်ငန်းတွေချမှတ်ပေးသေးတယ်လို့လည်းအလို့သမားရေးစောက်ကြည့်သူတန်လွင်တိုင်းသတင်းချန်နယ်အက်ဒီတာကိုမင်းမင်းနွယ်ကအခုလိုပဲပြောပါတယ်
အဲ့လိုမျိုးပိတ်လိုက်မယ်အဲ့လိုတတ်မှားလိုက်ရောအလို့သမားတွေဘက်ကခက်ခဲရန်ကြီးသွားမယ်ပြန်ပြန်လို့သိပြအောင်ဝန်ဆောင်ရတဲ့လူနဲ့ဒေသအာဏာပါတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့အလို့သမားတွေစနစ်တကျပြန်နိုင်ဖို့လှုပ်ဆောင်ပေးဖို့လိုတယ်လို့ထင်တာပဲ
ဖျားသုံးစုဒေသမှာထိုင်းနဲ့မြန်မာတရားဝင်ဂိတ်ပိတ်ထားတဲ့အတွက်ဂျပန်ရေတွင်းနဲ့ကြံတော့ဂိတ်စခန်းတွေကနေတဆင့်ပွဲစားတွေလူအကျိုးဖို့လုပ်နေရတာဖြစ်ပြီးကိုဗစ် -19 ကာကွယ်တားဆီးရေးကွာရန်တင်းစောင့်ကြည့်နေတဲ့မြန်မာအာဏာပိုင်တွေမြို့ထဲဝင်ခွင့်မပေးတဲ့အတွက်ပြီးခဲ့တဲ့သတင်းဘက်ကမြန်မာအလို့သမား140ကျော်ဂျပန်ရေတွင်းမှာပိတ်မိနေပြီးနှစ်ညတာတောင်းတင်းခဲ့ပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မင်းပြမြို့နယ်မှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အဖွဲ့ပိုင်ကသတိတနက်နဲ့ပြစ်ခတ်ခံရတဲ့အတွက်ရင်မောင်းတဦးသေဆုံးပြီးတခြားကျန်းမာရေးဝန်ထမ်းတဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ချင်းပြည်နယ်ပလဲဝါမြို့ပေါ်မြမစည်းပွားရေးဗန်ထဲလက်နက်ကြီးကြားရောက်ပောက်ကွဲခဲ့လို့ဗန်ဝန်ထမ်းတဦးအပါအဝင်ကလေး2ဦးစုစုပေါင်း3ဦးသေဆုံးသွားခဲ့ပါတယ်။
တရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ကမ္ဘာတစ်လုံးမှာကိုရိုနာဗိုင်းရပ်စ်ရောဂါအကူးဆက်ခံရသူပေါင်း2,300,000လောက်ရှိနေပြီးသေဆုံးရသူက3,900,000လောက်ရှိနေတယ်လို့ကျသပရိနဲ့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ American ပြည်တော်စုမှာလက်ရှိဖြစ်နေတဲ့ဒီကာယောဂါကူးစက်မှုရော့ကျသွားရင်တောင်နောက်တစ်ကြော်ကူးစက်မှုတွေပြန်ပြီးဖြစ်လာနိုင်နေဆိုတော့အထောက်အထားတွေရှိနေတာကြောင့်နောက်ထပ်ဒီယောဂါပိုတိုက်ဖြတ်နှိမ်နှင်းရဲ့အတွက် American စစ်တပ်ကတာဝန်ရှိသူတွေစီစဉ်နေကြပါတယ်။ American ပြည်တော်စုဟာကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ယောဂါကူးစက်မှုနှုန်းအမြင့်ဆုံးရှိနေတဲ့နိုင်ငံဖြစ်ပြီးလက်ရှိကူးစက်မှုပေါင်း 8,000 ခွဲကျော်နဲ့သေဆုံးသူပေါင်း 48,000 ကျော်ရှိနေပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ကိုရိုနာဗိုင်းရပ်စ်ကမ္ဘာ့ကာယောဂါဆိုင်ရာကင်တွယ်ဆောင်ရွက်ပုံကိုကြည့်ရင်ဒီအဖွဲ့ကြီးဟာအခြေခံကစပြီးပြုပြင်ပြောင်းလဲဖို့လိုနေပြီလို့ American နိုင်ငံချိုင်းဝန်ကြီး Mike Pompeo ကပြောကြားလိုက်တယ်လို့ဒီအဖွဲ့အတွက်အလှူငွေအများဆုံးထည့်ဝင်နေတဲ့ American ပြည်ထောင်စုကရန်ပုံငွေဘရော့မှပြန်ချမပေးဘဲနေတာမျိုးဖြစ်လာနိုင်တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံကပဋိပက္ခဖြစ်နေတဲ့ဒေတာတွေမှာ2020ပြည့်နှစ်အစောပိုင်းကာလတွေအတွင်းကလေးတငယ်တွေထိခိုက်သေဆုံးမှုကြောက်ခမန်းလိလိများပြားလာနေတဲ့အတွက်ကလေးတငယ်တွေကိုအကာအကွယ်ပေးနိုင်တဲ့အစီအစဉ်တွေကိုအရေးတကြီးဆောင်ရွက်ပြီးအပြစ်ခတ်တွေရပ်ဆဲချဖို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကလေးတငယ်များနဲ့လက်နက်ကိုင်ပဋိပက္ခများဆိုင်ရာအထူးကိုယ်စားလှယ် Virginia Gamber ကတောင်းဆိုလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါတိုက်ဖျက်ရေးနဲ့ဒီကူးစက်ရောဂါကြောင့်ဖြစ်ပေါ်လာနိုင်တဲ့လူမှုစီးပွားရေးပြဿနာတွေကိုရင်ဆိုင်ဖြေရှင်းဖို့အတွက် American ပြည်ထောင်စုနဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြား American ASEAN အနာဂတ်ကျန်းမာရေးအစီအစဉ်ကိုစတင်မှာဖြစ်တယ်လို့ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကပြောပါတယ်။ American နဲ့ ASEAN အဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံခြားရေးဝန်ကြီးတွေရဲ့ online အထူးအစည်းအဝေးကို April 22ရက်နေ့မှာပြုလုပ်ပြီးဝန်ကြီး Pompeo ကအခုလိုကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။တောက်ကြံနေမနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျတက်ပါ။
This program has come to you from the Voice of America, Washington.